Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ2024ခုနှစ်ဇွန်လ9ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်စီစဉ်တွေကိုတော့ line to meter 32နဲ့58တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။တောက်ကြညရဲ့အစီအစဉ်မူကကျမစုမမ
မင်္ဂလာညချမ်းပါရှင်မင်္ဂလာညချမ်းပါရှင်ကျမခင်ပြူထွေးပါ BN ဘောင်ကကင်းဝေးကြပါသည်ရှင်ဒီနေ့ကြားမဲ့သတင်းတွေထဲမှာတော့ American သမ္မတ Joe Biden နဲ့ Ukraine သမ္မတ Zelensky ကိုဒီနေ့ပြင်သစ်နိုင်ငံမှာတွေ့ဆုံကြပြီးတော့ Ukraine အတွက်အထောက်အပံ့ဒေါ်လာ100ကျော်ထပ်တိုးကူညီပေးအကြောင်းကြေညာခဲ့ပါတယ်။နောက် Ukraine သမ္မတ Zelensky ဟာပြင်သစ်လွှတ်တော်မှာလည်းဒီနေ့မေးခွန်းပြောကြားပြီးတော့ Ukraine အတွက်အကူအညီတွေတိုးမြှင့်ပေးဖို့တောင်းဆိုခဲ့ပါတယ်။ဒီနှစ်ရှေ့လာမယ့်နှစ်ထဲမှာဒီအာဆီယံလှည့်ကျတာဝန်ယူတဲ့အခါမြန်မာအရေးဟာခက်ခဲတဲ့စင်ခုံမှုဆက်ဖြစ်နေလိမ့်အောင်မယ်လို့မလေးရှားဝန်ကြီးချုပ်ကဒီနေ့ပြောဆိုပါရယ်ဒီလိုနောက်ဆုံးရသတင်းတွေကိုမဆွမွန်နဲ့အတူပြောပြပေးပါမယ်ရှင်
ဟုတ်ကဲ့ပါရှင်ဒီညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ရခိုင်ပြည်နယ်တန်တွဲမြို့နယ်တွေကငပလီကမ်းခြေတစ်ချောင်းမှာတော့စစ်ကောင်စီတပ်နဲ့အေးအေးအာရခတပ်တော်တို့ကြားမှာတိုက်ပွဲတွေအပြင်းထန်ဖြစ်နေပါတယ်စစ်တပ်ဘက်ကအရေးကြောင်းကရောလေးကြောင်းကပါတိုက်ခိုက်တဲ့အတွက်ကြေးရွာတချို့ပေါ်လက်နက်ကြီးကြီးကျလို့တေဆုံးသူများပြားနေပါတယ်
ဒီထိကဒဏ်ရာရတဲ့သူတွေလည်းရှိတယ်ဒီနေ့ဖို့ကြားရတဲ့သတင်းကတော့အရဆောက်ဆယ်လောက်ကိုတော့မြေမြုပ်တချို့ပြီးသွားပြီလို့တော့ကြားရတယ်ပေါ့ဟုတ်ကဲ့
တန်ရဲဒေတာကံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီသတင်းအပြည့်စုံတဲ့အတူမြန်မာနိုင်ငံမှာ VPN ကြားခံအင်တာနက်ကုန်ရက်တွေသုံးမရဖြစ်နေတဲ့အတွက် online သုံးသူတွေအခက်တွေ့နေတဲ့အကြောင်းသတင်းနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်းဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့အတူပြောပြပေးပါမယ်ရှင
် American သမ္မတ Joe Biden နဲ့ပြင်သစ်သမ္မတယူကရိန်းသမ္မတ Volodymyr Zelensky တို့ဒီကနေ့ပြင်သစ်နိုင်ငံမှာတွေ့ဆုံခဲ့ကြပြီးတော့အမေရိကန်ကဒီယူကရိန်းအတွက်နောက်ထပ်အကူအညီဒေါ်လာ225သန်းထပ်ပြီးတော့ပေးသွားမယ်အကြောင်းကိုသမ္မတဘိုင်ဒန်ကကြေညာပါတယ်။ပြင်သစ်နိုင်ငံ Normandy မှာဒီနေ့ဒီအနှစ်80ပြည့်အခမ်းအနားတွေကိုမနေ့တုန်းကသမ္မတနှစ်ဦးတက်ရောက်ခဲ့ကြပြီးတဲ့နောက်ဒီကနေ့ပြင်သစ်နိုင်ငံကပါရီမြို့တော်မှာတွေ့ဆုံကြတာဖြစ်ပါတယ်
။ They have also signed an additional package for $225 million to help you reconstruct the
Ukraine အတွက်နောက်ထပ်ဒေါ်လာ225သန်းကူညီဖို့ဒီကနေ့ပဲကျွန်တော်လက်မှတ်ထိုးလိုက်ပါရယ်။လျှက်စစ်တပ်အပီလိုင်းတွေပြန်လည်ပြုပြင်တိဆောက်ရမှာကူညီသွားမှာဖြစ်ပါတယ်လို့သမ္မတဘိုင်ဒန်ကဒီကနေ့ Ukraine သမ္မတနဲ့တီးခြားတွေ့ဆုံချိန်မှာပြောသွားတာပါ။ Ukraine ကိုစီးရီးအရာထောက်ပံ့နိုင်ဖို့ American လွှတ်တော်မှလွှတ်တော်မဲ့တချို့ကြောင့်အတိမပြုနိုင်ပဲကြန့်ကြာခဲ့တဲ့အပေါ်မှာလည်းသမ္မတဘိုင်ဒန်က Ukraine သမ္မတကိုတောင်းပန်ခဲ့ပါရယ်။သူမတူတဲ့နီးလန်းတွေနဲ့ရုရှားကိုကြံ့ကြံ့ခံဆက်တွန်းလှန်တိုက်ခိုက်နေတဲ့ယူကရိန်းကိုအမေရိကန်ကလှစ်လူရှုထားမှာမဟုတ်ကြောင်းနဲ့အကူအညီတွေဆက်ပြီးတော့ပေးသွားမယ်အကြောင်းနဲ့သမ္မတဘိုင်ဒန်ကပြောကြားခဲ့ပါတယ်။သမ္မတဇယ်လန်စကီကလည်းအမေရိကန်ရဲ့ထောက်ခံမှုကိုကျေးဇူးတင်တဲ့အကြောင်းပြောဆိုခဲ့ပြီးယူကရိန်းနိုင်ငံနဲ့ဆက်လက်ပြီးတော့ရည်တည်ပံ့ပိုးပေးဖို့မျှော်လင့်တယ်လို့ပြောကြားခဲ့ပါတယ်။သမ္မတနှစ်ဦးကပြီးခဲ့တဲ့ဒီဇင်ဘာလတုန်းကယူကရိန်းသမ္မတဇယ်လန်စကီအမေရိကန်ပြည်ထောင်စုကိုလာရောက်တဲ့အချိန်မှာနောက်ဆုံးတွေ့ဆုံခဲ့ကြတာဖြစ်ပြီးအခုပြင်သစ်မှာနောက်တစ်ချိန်ပြန်ဆုံလာပါ။ရှေ့သတင်းပတ်အီတလီမှာကျင်းပမဲ့ G7 စီးပွားရေးအင်အားကြီးနိုင်ငံတွေရဲ့ထိပ်သီးဆွေးနွေးပွဲမှာလည်းသမ္မတနှစ်ဦးထပ်ဆောင်ကြအောင်ပါပါရှင်။
ရုရှားကျူးကျော်မှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းအတွက်တရားမျှတတဲ့ငြိမ်းချမ်းရေးရရှိအောင်လို့အနောက်နိုင်ငံတွေအနေနဲ့အကူအညီတွေတိုးမြှင့်ပေးကြပါလို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကဒီကနေ့ပြင်သစ်လွှတ်တော်မှာတိုက်တွန်းပြောကြားသွားပါတယ်။ယူကရိန်းအတွက်တိုက်ခိုက်ရေးလေယာဉ်တွေအမြန်ဆုံးပို့ပေးမယ်လို့ပြင်သစ်သမ္မတအီမန်နီယယ်မက်ခရွန်ကကြာသပတေးနေ့ကကြေညာထားတဲ့အချိန်မှာဒီလိုမျိုးမဟာမိတ်တွေရဲ့စုပေါင်းအားနဲ့ရုရှားကိုအနိုင်ရရမယ်ဆိုတာကိုသူအခိုင်အမာယုံကြည်တဲ့အကြောင်းယူကရိန်းသမ္မတဇယ်လန်စကီကအခုလိုပြောကြားခဲ့ပါတယ်။Ukraine သမ္မတပြောသွားတာကတော့ Ukraine လေယာဉ်မှုတွေရဲ့ထိန်းချုပ်မှုနဲ့ပြင်သစ်တိုက်လေယာဉ်တွေတိုက်ကောင်းတဲ့ဒီတိုက်လေယာဉ်တွေကိုသုံးပြီးတော့ဥရောပရဲ့ခိုင်မာအားကောင်းမှုကိုတတ်သိပြသွားပါမယ်။ဥရောပကိုချိန်ချောက်ဝင့်နဲ့အင်မတန်ဆိုးရုပ်သူထက်ပိုသားတယ်ဆိုတာကိုပြသွားပါမယ်။ကျွန်တော်တို့ရဲ့စီးလုံးညီညွတ်မှုအားမဟာမိတ်တွေရဲ့စွမ်းအားနဲ့တူညီတဲ့အတွေ့အခေါ်စုပေါင်းအားကိုလွန်ခဲ့တဲ့အနှစ်80ကပြသနိုင်ခဲ့တယ်လို့အခုဒီချိန်မှာလည်းကောင်းကောင်းသက်သေပြနိုင်မှာပါလို့ဒီကနေ့ပြင်သစ်လွှတ်တော်မှာပြောကြားတဲ့မိကုံးနဲ့မှပြောဆိုသွားတာပါ။လွန်ခဲ့တဲ့နှစ်ပေါင်း80ဒုတိယကမ္ဘာစစ်ကာလပြင်သစ်နိုင်ငံ Normandy ကမ်းခြေမှာအနောက်မဟာမိတ်နိုင်ငံတွေစုပေါင်းပြီးတော့နာဇီဂျာမနီရဲ့ကျူးကျော်မှုကိုစတင် စစ်စင်ပြီးတော့တိုက်ခိုက်ခဲ့တဲ့ဒီဒေးကန်တက်တိုက်ပွဲရဲ့နှစ်ပတ်လည်အခမ်းအနားမှာယူကရိန်းသမ္မတလည်းတက်ရောက်ခဲ့ပါတယ်ရုရှားသမ္မတပူတင်ဟာတစ်ချိန်လုံးကနာဇီဂျာမနီခေါင်းဆောင်ဟစ်တလာလိုပဲရန်လိုကျူးကျော်နေတာလို့သူကနှိုင်းယှဉ်ပြောသွားပါတယ်ရှင်
အနောက်နိုင်ငံတွေရဲ့ဆက်ဆံရေးဖြတ်တောက်တာကိုခံထားရတဲ့ရုရှားနိုင်ငံဟာဒီတရုတ်နဲ့ Saudi Arabia လိုနိုင်ငံကြီးတွေအပြင်စင်ဘာဘွေနဲ့အာဖဂန်နစ္စတန်နိုင်ငံတွေမှာရေရှည်ရင်းနှီးမြှုပ်နှံမှုတွေလှုပ်သွားဖို့အတွက်ဒေါ်လာ1 trillion သုံးစွဲဖို့ရှိနေပါတယ်။အခုလိုကုန်ကြခံလှုပ်သွားမယ်ဆိုတာကိုစိန့်ပီတာဘတ်စ်မြို့မှာကျင်းပတဲ့ရုရှားရင်းနှီးမြှုပ်နှံမှုဖိုရမ်မှာရုရှားကကြေညာတာပါ။ကျူးဘာတုံးလက်နဲ့ပြဿနာကြောင့်1962ခုနှစ်ကတည်းကအနောက်နိုင်ငံတွေနဲ့ဆက်ဆံရေးပြတ်ပြားလာခဲ့တဲ့ရုရှားဟာအခုအချိန်မှာယူကရိန်းစစ်ပွဲကြောင့်ဆက်ဆံရေးအဆိုးဆုံးအခြေအနေကိုရောက်နေတာပါ။2022ခုနှစ်ယူကရိန်းကျူးကျော်စစ်ကြောင်းအမေရိကန်ပြည်ထောင်စုနဲ့ဥရောပမဟာမိတ်တွေရဲ့စီးပွားရေးအရာတန်းခတ်ပိတ်ဆို့တာတွေကိုခံနေရချိန်မှာအာရှနဲ့ဒီအနောက်ကမ္ဘာမှာမပါတဲ့နိုင်ငံတွေနဲ့ရုရှားကဒီဆက်ဆက်ရေးပိုးပြီးတော့တွန်းမြေတိဆောက်လာနေတာဖြစ်ပါတယ်။အနောက်နိုင်ငံတွေရဲ့တန်းခတ်ပိတ်ဆို့မှုကရုရှားရဲ့စီးပွားရေးကိုအများကြီးမထိခိုက်ခဲ့ပေမဲ့လို့လည်းအခုချိန်မှာရုရှားဟာတရုတ်အပြင်အရှေ့အလယ်ပိုင်းအာဖရိကနဲ့လက်တင်အမေရိကနိုင်ငံတွေကအင်အားကြီးနိုင်ငံတွေနဲ့ဆက်ဆံမှုပိုးပြီးတော့တိဆောက်လာရပါတယ်။ဒီနိုင်ငံတွေကရုရှားမှာငွေဘယ်လောက်သုံးစွဲရင်းနှီးပြုံနံဖို့ပြင်ဆင်နေတယ်လဲဆိုတာကတော့ရှင်းရှင်းလင်းမသိရသေးပါဘူးရှင်
။ Rafah ဒေသကိုအစ္စရေးတို့ကဝေဟင်ကရောမြေပြင်ကပါတညလုံးဘုံကျဲပြီးတော့တိုက်ခိုက်နေပါတယ်။ဂါဇာစစ်ပွဲအပြစ်ရရေတိုးတက်မှုမပေါ်လာတဲ့အချိန်မှာအစ္စရေးတပ်တွေနဲ့ဟာမတ်စ်တို့ဥဆောင်တဲ့ပါလက်စတိုင်းစစ်သွေးကြွတပ်တွေကြားမှာပြင်းပြင်းထန်ထန်တိုက်ပွဲတွေဖြစ်နေပါတယ်လို့ဒေသခံတွေကရိုက်တာသတင်းဌာနကိုပြောပါတယ်။အစ္စရေးတင်ကားတွေကအီဂျစ်နယ်စပ်တစ်လျှောက်ထိန်းချုပ်ထားပြီးတော့အနောက်ဘက်ကမ်းနဲ့တောင်ပိုင်းမြို့ရဖာကိုအကြိမ်ပေါင်းများစွာပစ်နေတာကြောင့်ကြိုမသိဘဲနဲ့အိမ်ထဲမှာပိတ်မိနေတဲ့အရက်သားအများအပြားဒဏ်ရာရခဲ့ပါတယ်။ကျူးကျော်လာတဲ့အစ္စရေးတပ်တွေကိုရဖာဒေသကမ်းခြေအထိတက်ဖို့ကြိုးစားနေပြီးတော့တညလုံးပြင်းပြင်းထန်ထန်ဘုံကျဲနေပြီးတော့အထဲကိုဝင်ရောက်နိုင်မှုနီးပရိရဲ့အရာလုတ်ခဲ့ပုံရတယ်လို့ပါလက်စတိုင်းဒေသခံကပြောပါတယ်။မနေ့ညတုန်းကတော့အဆိုးအဝါဆုံးကြုံခဲ့ရတဲ့ညတညဖြစ်ပြီးတော့တချို့ကတော့အိမ်မှာနေရင်းနဲ့ကိုဒဏ်ရာရကုန်ပြီးတော့မနေ့ကမှနေရာကိုရွှေ့ပြောင်းနိုင်ပါတယ်လို့ဒေသခံတွေကပြောပါတယ်ရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1905နေပြီးတော့ထိုးလင်းပေးနေပါတယ်ခင်ဗျာ
။တောက်ကြညချင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။အစီအလက်ကြောင့်ဥက္ကဋ္ဌတာဝန်ကိုရှင်းနေ2025ခုနှစ်ထဲမှာယူတဲ့အခါမြမရေးဟာခက်ခဲတဲ့စင်ခေါ်မှုဖြစ်ဆက်ပြီးတော့ရှင်းနေလိမ့်အောင်မယ်လို့ဒီမလေးရှားဝန်ကြီးချုပ်အန်နဝါအီဘရာဟင်ကပြောကြားလိုက်ပါတယ်မြမနိုင်ငံမှာလက်ရှိလူတွေသေဆုံးအိုးမဲ့အိမ်မဲ့ဖြစ်ပြီးတော့တိုက်ပွဲတွေဖြစ်ပွားနေတဲ့အတိုင်းအတာပမာဏကြောင့်ခက်ခဲတဲ့စင်ခေါ်မှုဖြစ်လိမ့်မယ်လို့ဒီကွာလာလမ်ပူမြို့တော်မှာဇွန်လ6ရက်နေ့ကကျင်းပတဲ့38ကြိမ်မြောက်အာရှပစိဖိတ်ဆိုင်ရာဆွေးနွေးပွဲမိကုံးမှာပြောကြားသွားခဲ့တာပါ
Well, it is not our place to decide what is best for the people of Myanmar.
မြန်မာပြည်သူတွေအတွက်ဘယ်အရာကအကောင်းဆုံးဖြစ်တယ်လို့ကျွန်တော်တို့ကဝန်ဆုံးဖြတ်ပေးရမှာမဟုတ်ပါဘူး။မြန်မာအိမ်ကြီးချင်းဖြစ်တယ်လို့မိတ်ဆွေဖြစ်တဲ့မလေးရှားအနေနဲ့တက်နိုင်သမျှကူညီပံ့ပိုးပေးသွားမှာဖြစ်ပါတယ်လို့ဝန်ကြီးချုပ်အန်ဝါအီဘရာဟင်ကပြောကြားသွားတာပါ။နိုင်ငံကမဟာပြူဟာလေးနာရေး ISIS မလေးရှားကကျင်းပတဲ့ဆွေးနွေးပွဲမှာမလေးရှားအနေနဲ့အာဆန်အလှည့်ကျဥက္ကဋ္ဌဖြစ်လာရင်သူအစိုးရကိုက်ဆွဲထားတဲ့မူတွေနဲ့ဒေသတွင်းအရေးကိုတက်တက်ကြွကြွဆောင်ရွက်သွားမယ်လို့လည်းပြောကြားခဲ့ပါတယ်။မြန်မာရေးနဲ့ပတ်သက်လို့အာဆီယံအနေနဲ့တတန်တဲ့ထွက်ဖို့လိုတယ်လို့မလေးရှားဝန်ကြီးချုပ်ကမိန့်ခွန်းထဲမှာပြောပါတယ်။အာဆီယံအဖွဲ့ရဲ့ branding ကိုအဖွဲ့ဝင်နိုင်ငံတခုကချိုးဖောက်နေတဲ့အပေါ်မတုံ့ပြန်ရင်လုတ်တင့်တဲ့ဝတ္တရားပြက်ကွက်တာဖြစ်တယ်လို့လည်းသူကထောက်ပြပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေအဆုံးသတ်ဖို့နိုင်ငံရေးအရာဖယ်ချင်မှုတွေအဆုံးသတ်ဖို့နဲ့2021ခုနှစ်ကတည်းကရထားတဲ့အာဆီယံဘုတ်သဘောတူညီချက်5ရပ်ကိုလိုက်နာဆောင်ရွက်ဖို့လည်းမလေးရှားကထပ်မံတောင်းဆိုတယ်လို့မိန့်ခွန်းထဲမှာပြောကြားခဲ့ပါတယ်ရှင်။
ကဘာပေါ်မှာအသက် 5 နှစ်အောက်ကလေးငယ်၄ဦးမှာတဦးဟာနွမ်းပါမှုနဲ့ငတ်မို့ခေါင်းပါမှုဒဏ်ကိုဆိုးဆိုးဝါးဝါခံနေရပြီးတော့အသက်အန္တရာယ်ထိခိုက်နိုင်တဲ့အထိအလွန်အမင်းအဟာရချွတ်တဲ့မှုတွေနဲ့ကြုံနေရပါတယ်လို့ကုလသမဂ္ဂရဲ့ကလေးသင်ငယ်များဆိုင်ရာရန်ပုံငွေအဖွဲ့ UNICEF ကထုတ်ပြန်လိုက်ပါတယ်။ကဘာတဝမ်းမှာအသက် 5 နှစ်အောက်ကလေးငယ်တွေရဲ့28ရာခိုင်နှုန်းအရေအတွက်အားဖြင့်ဆိုရင်ကလေးငယ်182တန်းဟာ UNICEF ကသတ်မှတ်ထားတဲ့နေ့စဉ်စားသင့်တဲ့အစားအစာအမျိုးအစား10မျိုးထဲမှာ2မျိုးထက်ပိုပြီးတော့မစားနိုင်ကြပါဘူး။လို့ကြာသာပရိနေကထုတ်ပြန်တဲ့ UNICEF အစီရင်ခံစာမှာထောက်ပြထားပါတယ် ဒီလိုမျိုးလိုအပ်တဲ့အစားအစာမရဘဲနဲ့အဟာရချို့တဲ့နေတဲ့ကလင်းငယ်၃ပုံ၂ပုံဟာတောင်အာရှနဲ့အာဖရိကဆာဟာရတဲခန္ဓာရတောင်ပိုင်းနိုင်ငံတွေဖြစ်ပြီးတော့နိုင်ငံပေါင်း20ပါဝင်ပါတယ်။ဒါ့အပြင်ဂါဇာဒေသမှာအစ္စရေးကဟာမတ်တို့ကိုထိုးစစ်ဆင်စတင်ခဲ့တဲ့အချိန်အစပြီးကလေးငယ်တွေကြားမှာအဟာရချို့တဲ့မှုကတိတိတသားပို့ပြီးတော့ဆိုးလာတာပါ။ပြီးခဲ့တဲ့နှစ်2023ခုနှစ်ဒီဇင်ဘာလကနေပြီးတော့ဒီနှစ်2024ခုနှစ်ဧပြီလအထိကောက်ယူထားတဲ့စည်ရင်အရာဂါဇာမှာကလေးငယ်10ဦးမှာ9ဦးဟာအစာရေစာငတ်မို့ခေါင်းမမှုနဲ့ဆိုးဆိုးဝါးဝါရင်ဆိုင်နေရပြီးတော့ဒါဟာစံချိန်တင်အများဆုံးဖြစ်ပါတယ်ဆိုတာကို UNICEF ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်
။တောင်ကိုရီးယားနိုင်ငံမှာတော့ Samsung Electronic နည်းပညာကုမ္ပဏီကြီးကဝန်ထမ်းတွေဒီကနေ့အလုပ်မစင်းမဲ့ဆန္ဒပြကြတဲ့အကြောင်းလူသောင်းနဲ့ချီကိုကူစားပြုတဲ့အလုပ်သမားသမဂ္ဂကြီးရဲ့အကြီးအကဲကပြောပါတယ်။ Samsung Electronic ဟာကမ္ဘာအကြီးဆုံး smartphone ကုမ္ပဏီကြီးတွေထဲကတစ်ခုဖြစ်တယ်လို့NVIDIA လိုမျိုးဒီနည်းပညာ corporation ကြီးတွေအတွက်အစင်းမြင့်ဉာဏ်ရည်တုနည်းပညာ AI hardware တွေအပါအဝင် AI နည်းပညာတွေမှာအသုံးတဲ့အစင်းမြင့် memory chip တွေကိုကမ္ဘာတဝန်းထုတ်လုပ်နေတဲ့ကုမ္ပဏီဖြစ်ပါတယ်ကမ္ဘာပေါ်မှာ memory chip အများဆုံးထုတ်လုပ်တဲ့ Samsung ကုမ္ပဏီကြီးဟာအလုပ်သမားတွေရဲ့လောက်ခလာစာနဲ့အကျိုးခံစားခွင့်ကိစ္စတွေကိုဒီနှစ်စဇန်နဝါရီလကစလို့အလုပ်သမားတမကနဲ့ဆစ်ဆက်ညှိနှိုင်းတာတွေလုပ်နေပေမဲ့လို့လည်းအခုချိန်ထိသဘောတူညီမှုမရပဲဖြစ်နေတာပါဒီကနေ့အလုပ်သမားတွေရဲ့စုပေါင်းအင်အားနဲ့လှုပ်ရှားမှုတွေဟာကြီးမားတဲ့သင်္ကေတတစ်ခုဖြစ်တယ်လို့လှုပ်ရှားမှုတွေရဲ့အစလည်းဖြစ်ပါတယ်လို့နိုင်ငံလုံးဆိုင်ရာ Samsung Electronic အလုပ်သမားတမကဥက္ကဋ္ဌလီဟွန်ကွတ်ကပြောပါတယ်ရှင်
ကမ္ဘာဖလားခြေစစ်ပွဲအတွက်ဟောင်ကောင်နဲ့အီရန်တို့ကစားခဲ့တဲ့ပွဲမတိုင်ခင်မှာတရုတ်နိုင်ငံတော်တချင်းဖွင့်ထားတဲ့အချိန်မတ်တပ်မရက်တဲ့သူ၃ယောက်ကိုဖမ်းဆီးလိုက်တယ်လို့ဟောင်ကောင်ရဲတပ်ဖွဲ့ကပြောပါရယ်တောက်ကြနေကဟောင်ကောင်ကွင်းမှာကစားတဲ့ပွဲမစခင်မှာတရုတ်နိုင်ငံတော်တချင်းဖွင့်ခဲ့တာပါအဲ့ဒီအချိန်မှာတော့အမျိုးသမီးတစ်ယောက်နဲ့အမျိုးသားနှစ်ယောက်ကမတ်တပ်မရက်တဲ့အပြင်ကွင်းကိုကျော်ပေးခဲ့တယ်လို့ဟောင်ကောင်ရဲကထုတ်ပြန်ပါရယ်နိုင်ငံတော်တချင်းကိုတလို့လူသိရှင်ကြားတမင်စော်ကားသူမှန်သမျှပြစ်မှုကျူးလွန်တာဖြစ်တယ်လို့ရဲတပ်ဖွဲ့ကထုတ်ပြန်ပါတယ်။ဟောင်ကောင်မှာတရုတ်ပြည်မှကြီးရဲ့ချုပ်ကိုင်မှုကိုမကျေနပ်ကြတဲ့ဘောလုံးပရိသတ်အနေနဲ့နိုင်ငံတော်တချင်းလာတဲ့ဆိုရင်မကျေနပ်တဲ့အနေနဲ့အော်ဟစ်ပြီးတော့ဆန္ဒဖော်ထုတ်လေးရှိပါတယ်။ဒါပေမဲ့2020ခုနှစ်ခရဲကနေစလို့ဒီလိုဆန္ဒထုတ်ဖော်မှုကိုဟောင်ကောင်အစိုးရကပိတ်ပင်ခဲ့တာပါ။ဟောင်ကောင်မှာ Umbrella Movement လို့ခေါ်တဲ့ဒီမိုကရေစီရဲ့လှုပ်ရှားမှုမှာပါဝင်တဲ့သူတွေကိုဖမ်းဆီးထောင်ချနေချိန်မှာအခုနောက်ဆုံးကတော့နိုင်ငံတော်တချင်းကိုဆန္ဒပြသူတွေကိုဖမ်းဆီးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့အတူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဒီကနေ့ညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုစက်တိုက်တင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်တန်တွဲမြို့နယ်ကငပလီကမ်းခြေတစ်ချောင်းမှာစစ်ကောင်စီတပ်နဲ့အေအေအာရခတပ်တော်တို့ကြားဒီကနေ့တိုက်ပွဲတွေပြင်းထန်နေပါဗျ။စစ်ကောင်စီဘက်ကရေချောင်းကရောလေချောင်းကပါတိုက်ခိုက်တဲ့အတွက်ငပလီကမ်းခြေမှာရှိတဲ့ကျေးရွာတချို့ဘော်ကိုလက်နက်ကြီးတွေကျလို့တေဆုံးသူများတယ်လို့ဒေသခံတွေက VOA မြန်မာပိုင်းကိုပြောပါဗျ။စစ်လေရင်နေနဲ့ဘုံကျဲတာစစ်သည်မော်ရီစီကနေလက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်နေတာပါလို့ဒေသခံတွေကပြောတဲ့အကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုရန်နိုင်ကတင်ပြပေးပါမယ်ရှင်။
တနင်္လာမျိုးနယ်တဲကငပလီကမ်းခြေမှာစစ်တပ်နဲ့ AA အာရခတပ်တော်တို့တိုက်ပွဲပြင်းထန်နေတာ၄ရက်ရှိနေပါပြီ။ပင်လယ်ဘက်ကနေငပလီကမ်းခြေဘက်ကိုစစ်သည်မော်တွေကနေလက်လက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်နေသလိုစစ်လေရင်တွေလည်းလာပြီးဘုံချဲတယ်လို့ငပလီဒေသခံတွေက VOA မြန်မာပိုင်းကိုပြောပါရယ်။ဒီနေ့ညနေပိုင်းအထိလက်လက်ကြီးတန်တွေဇက်တိုက်ကြားနေရဆဲဖြစ်တယ်လို့တန်တွဲဒေသခံတို့ကပြောပါရယ်။အခုက
တော့အခုကနေ့လေကတော့ခုတဲ့အတိုင်းမနေ့ကျွန်မတို့အိမ်ဆောင်တုံမယ်
ငပလီကမ်းခြေမှာရှိတဲ့စင်ကောင်းကြီးရွာမှာစစ်ကောင်စီရဲ့လေကြောင်းရေကြောင်းတိုက်ခိုက်မှုတွေကြောင့်အရသာတော်တော်များများသေဆုံးခဲ့တယ်လို့တန်တွဲဒေသခံအမျိုးသမီးတူကပြောပါတယ်
။ဒီလိုမျိုးအယောက်၆ဆယ်လောက်ကိုတော့မြေမြုပ်ပြီးသွားပြီလို့ကြားရတယ်ပေါ့နော်။ဟောနောက်ပိုင်းရှိလားမရှိလားတော့မသိဘူး။ဒီထိခိုက်ဒဏ်ရာရသူတွေလည်းရှိတယ်။ဒီနေ့ဖို့ကြားရတဲ့တရင်ကတော့အယောက်၆ဆယ်လောက်ကိုတော့မြေမြုပ်ကြိုးပြီးသွားပြီလို့ကြားရတယ်ပေါ့ဟုတ်ကဲ့။
အဲ့ဒီစင်ကောင်းကြီးရွာဟာတန်ငါရွာတစ်ခုဖြစ်ပြီးတော့အနေနဲ့ရရက်ကငါးဖန်သမားတွေလာရောက်ခြေချနေထိုင်ကြတဲ့ကြီးရွာတစ်ခုလည်းဖြစ်ပါတယ်။ငပလီကမ်းခြေတစ်လျှောက်တိုက်ပွဲစတင်ခဲ့တဲ့ဂျွန်လ3ရက်နေ့ကနေဒီကနေ့အထိအဲ့ဒီစင်ကောင်းကြီးရွာမှာလက်နက်ကြီးကြောင်တည်ဆုံသွားသူတွေထဲမှာအသည့်မိတ်ဆွေတချို့လည်းပါတယ်လို့ငပလီဒေသခံအမျိုးသမီးတူကအတည်ပြုပြောပါတယ်
။ဟုတ်ကဲ့အကိုထိခိုက်ဒဏ်ရာရတာတော့လေဒီဘုံအဲလက်နက်ကြီးကြတဲ့အချိန်မှာတော့လေထိခိုက်ဒဏ်ရာရတဲ့လူတော်တော်များတယ်လို့ပြောတယ်အကိုဟိုတေဆုံးတဲ့သူဆိုလို့ရှိရင်လည်းဒီညီမတို့အတီအရှုံးညီမလေးတွေရောပေါ့နော်ဆရာမတယောက်လည်းတေသွားတယ်လို့ပြောတယ်ပြီးတော့နောက်ထပ်မှအဲဒီတွေ့ရတာတွေကတော့လေတော်တော်များတယ်လို့ပြောတယ်ကိုအတီကြတော့အခုချိန်ကြီးသူကစရင်မသိရသေးဘူးပေါ့နော်အတီကဘာမှလုံးလုံးမရသေးတဲ့အချိန်ကြီးပြစ်တာလည်းလုံးဝမရက်တော့လေအလောင်းတော့ကောက်လို့မရဘူးအဲ့လိုမျိုးအချိန်ကြီးလို့ပြောတယ်အကိုဟုတ်ဟုတ်ထိခိုက်တာကတော့များတယ်ပြောတယ်ရှင်
ဒေသခံတွေပြောသလိုရသားတည်ဆုံးတဲ့အရာတိုင်းနဲ့ပတ်သက်လို့အရေးအတွက်အတိအကျကိုတော့ view အနေနဲ့တိကျအတိပြုချက်မရသေးသလိုသက်ဆိုင်ရာတာဝန်ရှိသူတွေဘက်ကလည်းတစုံတရာထုတ်ပြန်တာတော့မရှိသေးပါဘူးအန်သွဲမောင်တော်မြို့နယ်တွေကိုအရခတက်တော် AA ကတပြိုင်တည်းထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပါတယ်ငပလီကန်းကြီးဟာမြန်မာနိုင်ငံမှာကြော်ကြားတဲ့ပင်လယ်ကမ်းကြီးဖြစ်တာနဲ့အတူစစ်ကောင်စီဘက်ကလည်းငပလီကန်းကြီးနဲ့တန်လွတ်မြို့နယ်ကိုဆက်လက်ထိန်းချုပ်ထားနိုင်ဖို့ကြီးရည်လေးပူးပေါင်းပြီးတော့အပြင်းထန်ခုခံနေတာပါအေရင်းနဲ့တနမျိုးနယ်မှာဖြီးခဲ့တဲ့လကတည်းကတိုက်ပွဲတွေစတင်ဖော်ဆောင်ခဲ့တာဖြစ်ပြီးတော့တန်ရွဲ့တောင်ကုန်းကျားမှာရှိတဲ့တထေးချောင်းရေအားလျက်ဆက်စီမံကိန်းအေရိယာတဝိုက်ကိုထိန်းချုပ်ထားပြီးဖြစ်တယ်လို့လည်းဒေသခံတွေကပြောပါရယ်တနမျိုးနယ်မှာဒီနေ့ဂျွန်လ9ရက်နေ့မှာတိုက်ပွဲပြင်းထန်နေသလိုအန်းနဲ့မောင်းတော်မျိုးနယ်မှာလည်းနှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေပါရယ်စစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေကြောင့်အရသာထိခိုက်ဒေဆုံးတာတွေရှိနေတယ်လို့လည်းဒေသခံတွေကပြောဆိုနေကြပါရယ်ခင်ဗျာ
ဒါကတော့ငပလီကန်းကြီးတခြားမှာစစ်ကောင်စီတက်နဲ့အေအာရခတက်တော်တို့ကြားပြင်းထန်နေတဲ့တိုက်ပွဲအခြေအနေကိုရန်နိုင်ပြပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြန်မာနိုင်ငံမှာအွန်လိုင်းသုံးဆွဲသူတွေအခက်တွေ့နေတဲ့သတင်းကိုတင်ပြပေးကြပါတယ်မြန်မာနိုင်ငံထဲမှာပိတ်ပင်ထားတဲ့ website တွေကိုကြည့်နိုင်အောင်အသုံးပြုကြတဲ့ VPN ဂျာခန်အင်တာနက်ကွန်ရက်တွေသုံးမရဖြစ်နေတာကြောင့်အွန်လိုင်းအားကိုပြီးတော့စီးပွားရေးလုပ်ငန်းလုပ်သူတွေအတော်လေးအခက်တွေ့နေကြပါတယ်ဒီလိုမျိုးအွန်လိုင်းကိုအားကိုပြီးတော့ဈေးရောက်နေတဲ့သူတွေရောင်းရကြတဲ့အထိအခက်အခဲဖြစ်နေတာနဲ့ပတ်သက်လို့ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးမတ်စုမြတ်မွန်ပြောပြပေးပါမယ်
။မြန်မာနိုင်ငံမှာဆက်ထက်အာဏာသိမ်းပြီးတဲ့နောက်ပိုင်းလူသုံးများတဲ့ Facebook လူမှုကွန်ရက်အပါအဝင်အင်တာနက်သုံးဆွဲမှုတွေကိုကန့်သတ်ထိန်းချုပ်ခဲ့ပါတယ်။စစ်ကောင်စီပိတ်ပင်ထားတဲ့ website အင်တာနက်စာမျက်နှာတွေကိုဝင်ကြည့်နိုင်ဖို့ VPN မျိုးစုံကိုပြည်သူတွေသုံးဆွဲခဲ့ကြပါတယ်။သုံးဆွဲနေသူတွေကိုခြေရာခံလို့မရနိုင်အောင်လုပ်ပေးထားတဲ့ဂျာခန် VPN အင်တာနက်ကွန်ရက်တွေကိုမေလလယ်လောက်ထဲကစလို့အသုံးပြုလို့မရတော့တဲ့အခက်အခဲကြုံနေကြရပါတယ်။ VPN သုံးလို့မရအောင်စနစ်တကျပိတ်ပင်နေတဲ့ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ဘလို့ပဲဖြစ်ဖြစ်အခုလိုသုံးမရဖြစ်နေတာကြောင့် online ကိုအားကိုးနေရတဲ့လုပ်ငန်းတွေအထူးသဖြင့် online ပေါ်မှာစာတင်သူတွေစီးပွားရှာသူတွေအတော်ကိုအခက်တွေ့နေကြပါတယ်။online မှာ live print ပြီးတော့ဈေးရောက်သူတယောက်ကအရာအဝယ်တိတိတသားကြာဆင်းထိခိုက်သွားတယ်လို့ VOA မြန်မာပိုင်းကိုပြောပြပါတယ်
။ VPN နေမရှိတော့အခုက live ဈေးရောက်တာဆိုတော့အမက live ဈေးရောက်တော့ live ဈေးရောက်ဖို့တော်တော်ခက်နေတာပေါ့အခက်ခဲတွေတော်တော်ဖြစ်ပါတယ်အခုဘယ် VPN ရမလဲ VPN ရမလဲ live share တာနဲ့တော်တော်လေးကိုခက်ခဲတွေ့အခုဆိုလို့ရှိရင် live လည်းလွှင့်ပြီးရောက်လို့မရတော့ဘူးလေ line ကလုံးဝမကောင်းတော့ messenger မှာလည်းစာပြန်ဖို့ကခက်တယ်ပြီးတော့ Viber တို့ Telegram တို့ကနေလည်းအဲ့ကနေပဲဆက်သွယ်လောက်ရတာပေါ့ Viber တွေ Telegram တွေကနေပဲရောင်းအားကအရင်လာကထက်ဆိုလို့ရှင်3ပုံ2ပုံလောက်ကျသွားတာအခုတော့ VPN ဝယ်သုံးဖို့လုပ်နေရရောင်းအားကျရတဲ့မခံနိုင်တော့ဘူးလေ VPN တစ်ခုဝယ်သုံးလို့ရှိရင်တဲ့အကုန်သူများပြောကြတော့ဝယ်သုံးလိုက်အဆင်ပြေတယ်လို့ပြောတယ်အဲ့ဒါကြောင့် VPN တစ်ခုခုဝယ်သုံးဖို့တော့စီစဉ်နေတယ
် VPN အသုံးပြုမှုတွေကိုပိတ်ပင်သလားဆိုတာစစ်ကောင်စီကိုမေးမြန်းဖို့ VOA ကဆက်သွယ်ခဲ့ပေမယ့်အကြောင်းပြန်ကြားခြင်းမရှိပါဘူးမြန်မာပြည်တွင်းက VPN အသုံးပြုသူအများစုဟာအခမဲ့သုံးနိုင်တဲ့ VPN တွေကိုသုံးနေကြတာဖြစ်ပါတယ်။အခုတော့ line တွေချိတ်ဖို့အတော်လေးခက်ခဲနေတာမို့လာပေး VPN ဝယ်သူတွေလည်းပုံများလာပါတယ်။အခုလို VPN သုံးဖို့ခက်ခဲနေချိန်မှာ MySpace မြန်မာဆိုတဲ့လူမှုကွန်ရက် app ကိုစစ်ကောင်စီကမိတ်ဆက်ဖို့ကြိုးစားနေပါတယ်။ Android စနစ်သုံးဖုန်းတွေမှာ app တွေ download ယူနိုင်တဲ့ Play Store မှာ MySpace မြန်မာကိုတင်ခဲ့ပေမဲ့ရပ်ပိုင်းအကြာမှာပဲအဲ့ဒီ app ပြတ်သွားခဲ့ပါတယ်။အင်တာနက်သုံးဆွဲသူပြည်သူတို့အုပ်ဖြစ်တဲ့ကို James က VPN ကြားခံမလိုဘူးဆိုပေမဲ့သူ့အနေနဲ့ MySpace မြန်မာကိုသုံးပြမှာမဟုတ်ဘူးလို့ခုလိုပြောပါတယ
်။ MySpace ကကြတော့ကျွန်တော်တို့အနေနဲ့စိတ်တွေလုံးလုံးဖြစ်ချမှုမရှိဘူး။ဒါအမြဲတစေစောင့်ကြည့်နေမယ်လို့ကျွန်တော်ယူဆတယ်။ယူဆပြီးတော့မှဟိုမဟုတ်တဲ့ဟာတွေလူတွေကိုဖမ်းတာတို့ငွေညစ်တာတို့ဒါအောက်ကလူတွေရောအပေါ်ကလူတွေလွတ်လပ်နိုင်တဲ့အနေအထားရှိရတဲ့ကြောင့်MySpace ကိုကျွန်တော်တို့ download လုပ်ဖို့ဆိုချင်ရှိပါဘူးဗျ
။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက2022ခုနှစ် August လတုန်းကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲတစ်ခုမှာ Facebook ကိုအစားထိုးနိုင်မဲ့လူမှုကွန်ရက် platform တစ်ခုကိုဖန်တီးနေတယ်လို့ပြောကြားထားခဲ့ပူပါတယ်။နိုင်ငံတကာကထောက်ပြန်ထားတဲ့စာရင်းတွေအရမြန်မာနိုင်ငံမှာ Facebook သုံးဆွဲသူ16သန်းနီးပါးရှိနေပါတယ်။သုံးဆွဲသူတွေဟာများသောအားဖြင့် Facebook ကိုသတင်းဖလှယ်ရာ၊ဈေးရောက်ရာ၊စာတင်ရာနေရာ၊ဆက်သွယ်ရာနေရာတစ်ခုအနေနဲ့အများဆုံးအသုံးပြုနေကြတာပါ။နိုင်ငံရေးလေးလာသုံးသက်သူတို့ကတော့သတင်းစီးဆင်းမှုနှောက်နှေးဖို့လောက်တာဖြစ်တယ်လို့သုံးသက်ပါတယ်။ဒီပိတ်ပင်မှုတွေကစီးပွားရေးလူမှုရေးအပေါ်မှာယာယီထိခိုက်မှုသာရှိလိမ့်မယ်လို့သူကပြောပါတယ်
။ Facebook ကသူတို့ရင်ဆိုင်နေရတဲ့အဓိကအန္တရာယ်တွေမှာပါတယ်လို့သူတို့ယူဆတယ်လေ။ယူဆတော့ဒါတွေကိုလည်းသုံးပြီးတော့အကောင့်ဖြူပေါ့နော်တိုက်ခိုက်နေတယ်။အဲ့ဒါဒီပေါ်မှာလည်းဝါဒထင်ကြတယ်။ဆိုတော့ဒါကိုထောက်လျှောက်အရင်ဖြစ်ပြီးစီးစီးTelegram channel လေးမှာနမရီ Facebook မှာလိုက်ရှာပြီးချိန်မုန်းနေတာပေါ့နော် Facebook က ဒီဝါရဖြတ်လေးဆက်သွေးလေးအာခန်နေပေါ့နော်အာခန်နေအဓိကအန်ဒီရေလို့သူတို့ပြောထားတာအခုမှတော့မဟုတ်ဘူးဒီဟာတွေကိုလိုက်ပြီးတော့ဟိုထောက်လှမ်းမှုပိတ်ဖို့ကြိုးစားနေတာလေအခုမှတော့မဟုတ်ဘူးကြားလာပြီအခုတော့နည်းနည်းနည်းနည်းပုံပြတ်ဖြစ်အောင်သူတို့ဟိုတားဖို့ကြိုးစားလာတာလောချီလန်းနေဆန်းလာတာသူတို့လေဒါကအချိန်တန်ရင်သူ့ဟာနဲ့သူပြန်ပြီးတော့လေပတ်သွားလိမ့်မယ်လို့ပြောရတာပဲဘာကြောင့်လဲဆိုတော့တရုတ်ပြည်တော်မှဒီပြည်ပြန်ကိုပြည်လို့မရဘူးလက်တော်တော့နေပါထိခိုက်တာရှိပြီလေဒီစီတီဗီပြည်ကြီးနည်းနည်းဆိုတော့ထိခိုက်နေတော့မထင်ဘူ
းမြန်မာနိုင်ငံမှာလူအများအပြားသုံးနေကြတဲ့ VPN တွေသုံးလို့မရဖြစ်နေချိန်မှာပို့ပြီးတော့သုံးရလွယ်ကူမြန်ဆန်မယ်လို့ထင်ကြတဲ့အင်တာနက်ဝန်ဆောင်မှုတွေကိုပြောင်းလဲချိတ်ဆက်နေကြသူတွေလည်းရှိပါတယ်ရှင်
မြန်မာနိုင်ငံမှာပိတ်ပင်ထားတဲ့ website တွေကိုကြည့်နိုင်အောင်အသုံးပြုကြတဲ့ VPN ကြားခံ internet ကွန်ရက်တွေသုံးမရဖြစ်နေတဲ့တဲ့မဆုမြတ်မှုပြောပြပေးခဲ့တာဖြစ်ပါတယ်ရှင
် VOA American တန်ရဲ့ရုပ်တံတဲ့ radio ထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bemis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါရဲ့နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်။
VOA မြန်မာပိုင်းရဲ့တောက်ကြညအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့နိုင်ငံတကာသတင်းဆောင်မတွေတင်ဆက်ပေးကြပါမယ်။ယူကရိန်းတို့ဘက်မှာရုရှားရဲ့ကျူးကျော်စစ်ကိုမဟာမိတ်နိုင်ငံတွေကြားပို့ပြီးတော့မှညင်ညင်ညွတ်ညွတ်တုံ့ပြန်ကြဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဒုတိယကမ္ဘာစစ်အတွင်းဂျာမန်နာဇီတွေလက်ထဲကနေပြီးတော့ပြင်သစ်နဲ့ဥရောပကိုလွတ်မြောက်စေခဲ့တဲ့ D-Day ကန့်တက်တိုက်ပွဲဆင်နွှဲခဲ့တဲ့80ပြည့်အခမ်းအနားမှာပြောဆိုသွားပါတယ်။အမေရိကန်ပြည်ထောင်စုဟာယူကရိန်းကိုပစ်ပယ်ထားမှာမဟုတ်ဘူးလို့လည်းဂရီပေးပြောဆိုပါတယ်။ VOA သတင်းတောက် Anita Power ဒီ day အမတ်တရားအောက်မေ့ပွဲအခမ်းအနားကျင်းပတဲ့ပြင်သစ်နိုင်ငံ Normandy ကမ်းခြေကနေပေးပို့ထားတဲ့သတင်းကိုဦးသိန်းထိုင်ဦးပြောပြပေးပါမယ
်။လုံခဲ့တဲ့နှစ်ပေါင်း80 Normandy ကမ်းခြေတိုက်ပွဲမှာကြာဆုံးခဲ့တဲ့အမေရိကန်စစ်သား9300ကျော်အတွက်အောက်မေ့ပွဲအမတ်တရားစစ်သင်္ချာရေးနှီးမှသမ္မတဂျိုးဘိုက်တန်မိကွန်းပြောကြားခဲ့တာပါ။နာဇီကျူးကျော်မှုရန်လက်တွဲဖြေရှင်းခဲ့တဲ့ကမ္ဘာတစ်ဝှမ်းစိန်ခေါ်မှုလိုမျိုးဒီနေ့ခေတ်ယူကရိန်းပေါ်ရုရှားရဲ့ကျူးကျော်မှုအလားတူရင်ဆိုင်နေရတာကိုသူကနိုင်စင်ပြောသွားခဲ့ပါတယ်
။ We will not walk away.
ကျွန်တော်တို့ကြောခိုင်းမသွားပါဘူး။တကယ်လို့ကျွန်တော်တို့ပြစ်ပယ်လိုက်မယ်ဆိုရင်ယူကရိန်းဟာလက်အောက်ခံဘဝကိုရောက်သွားပါလိမ့်မယ်။ဒါရင်ပြီးမှာမဟုတ်ပါဘူး။ယူကရိန်းရဲ့အိမ်နီးချင်းတွေကိုလည်းချင်းချောက်ခံရပါလိမ့်မယ်။ဥရောပတစ်ခုလုံးချင်းချောက်ခံရမှာပါ။အခုလိုတရားမဝင်ကျူးကျော်တဲ့လုပ်ရက်ကိုကျွန်တော်တို့ဆက်ပြီးခွင့်ပြုမလား။ယူကရိန်းမှာဖြစ်ပျက်နေတာတွေကိုကမ္ဘာတဝန်းကအာဏာရှင်တွေလည်းအနီးကပ်ကြည့်နေတယ်ဆိုတာတန်လျာဖြစ်စရာမရှိပါဘူး။
မနီယာခန်းနာကိုတယောက်ခဲ့တဲ့အထဲမှာနော်မန်ဒီကမ်းတက်တိုက်ပွဲမှာပါဝင်ခဲ့တဲ့စစ်ပြန်စစ်မှုဒဏ်ဟောင်းတွေတဲကအသက်ရှင်ကျန်ရစ်သူ17ယောက်ပဲရှိပါလေ။အားလုံးတဲမှာ98နှစ်ထက်ငယ်တာမရှိတော့ပါဘူး။ပြင်သစ်သမ္မတအီမန်နွယ်မက်ခရွန်ကအခုလိုပြောပါလေ
။ À l'été 1944, vous aviez 20 ans à peine, parfois moins.
1944ခုနှစ်နွေရာသီကခမားတို့ဟာအသက်20ဝန်းကျင်အရွယ်အဲ့ဒီထက်တောင်ငယ်ကောင်းငယ်ခဲ့ကြမှာပါဒီသားစုတွေရှိတယ်မိတ်ဆွေကြီးသားဇနီးကလေးရှိတဲ့သူတွေရှိမယ်အိမ်မက်တွေရှိခဲ့တယ်အစီအစဉ်တွေအနာဂတ်တွေရှိခဲ့တယ်အားလုံးကိုခမားတို့ထားခဲ့ကြတာပါလွန်ခဲ့တဲ့နှစ်80ကသမုတ်တရားကြီးကိုဖျက်ပြီးပြည်သစ်ကမ်းခြေမှာကမ်းတက်တိုက်ပွဲဆင်ခဲ့ကြတာပါလူမျိုးရေးအတွက်ကျွန်တော်တို့လွတ်လပ်ဖို့အားလုံးကိုထားခဲ့ပြီးစွန့်စားခဲ့ကြတာပါဒါကိုကျွန်တော်တို့ဘယ်တော့မှမမေ့ပါဘူး။ကျေးဇူးတင်ပါတယ်
။မနီယာခန္ဓာမှာသမ္မတဘိုင်ဒန်နဲ့ပြည်သစ်သမ္မတတို့အပြင်အထင်ကြီးကမ္ဘာခေါင်းဆောင်ဒီလေတယောက်ကြပါလေ။လေလာသူတွေကတော့လွန်ခဲ့တဲ့နှစ်80အမေရိကန်ရဲ့ပါဝင်မှုကဥရောပတိုက်ကြီးတစ်ခုလုံးရဲ့ခန်းချမဥရောပတိုက်ကြီးတစ်ခုလုံးရဲ့အနာဂတ်ကိုပြောင်းလဲသွားစေခဲ့တဲ့အကြောင်းပြောဆိုရင်း ဒီနေ့ခေတ်ယူကရိန်းနဲ့ရုရှားရဲ့ကျူးကျော်စစ်မှလည်းအမေရိကန်ရဲ့ထောက်ခံပံ့ပိုးမှုနဲ့ပါဝင်မှုသင်ခန်းစာနမူနာတွေကိုနှိုင်းယှဉ်ပြောဆိုကြပါလေ။ဒါပေမဲ့လည်းစစ်ပွဲတွေမှာလူမျိုးရေးအတွက်ပေးဆက်ရတဲ့တံပိုးချင်းကတော့အတူတူပါပဲ။သိက္ခူနဲ့ဆိုင်ကြီးမားပါလေ။တိုင်းပြည်ရဲ့ကြီးမားဆုံးဖိုးရံရတနာတွေကိုရင်ကြရတာပါ။လူငယ်တွေရဲ့နာဂတ်ဘဝတွေကိုယဉ်ပြီးတိုက်ပွဲဝင်ခဲ့တိုက်ပွဲဝင်နေကြတာဖြစ်ကြောင်းပါခင်ဗျာ
ဒါကတော့ပြင်သစ်နိုင်ငံနော်မန်ဒီကမ်းခြေမှာကျင်းပတဲ့ဒီဒေးအမှတ်တရအောင်မေးပွဲနေ့အခမ်းအနားသတင်းဆောင်မကိုဦးသိန်းထိုင်ဦးတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အမေရိကန်ပြည်ထောင်စုမှာအစွန်းရောက်ဝါဒကောင်းထောင်ထလာတဲ့အတွက်တိုင်းပြည်ရဲ့ဒီမိုကရေစီစံတန်ဖိုးတွေချိမ့်ချောက်ခံနေရတဲ့အခြေအနေကိုတင်ပြပေးကြပါတယ်အမေရိကန်ပြည်ထောင်စုမှာပြီးခဲ့တဲ့2023ခုနှစ်အတွင်းမှာမုံတီမှုနဲ့အစွန်းရောက်ဝါဒခေါင်းထောင်ထလာပါတယ်လို့အင်္ဂါနေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်။လူဖြူအမျိုးသားရေးဝါဒီနဲ့ LGBTQ+ မုံတီရေးဝါဒီပမာဏကစံချိန်တင်မြင့်တက်လာနေပါတယ်။ဒါဟာတော့တိုင်းပြည်ရဲ့ဒီမိုကရေစီစံတန်ဖိုးကိုချိမ့်ချောက်နေတယ်လို့လည်းအစီရင်ခံစာမှာဖော်ပြပါတယ်။ဒီလိုအခြေအနေကလာမယ့်နိုဝင်ဘာမှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲအပေါ်မှာဘယ်လိုမျိုးရိုက်ခတ်နိုင်ခြေရှိပါသလဲ။သူတေသနာပညာရှင်တွေရဲ့သဘောထား VOA သတင်းတောက် Bronica Bladesiat Iglesias ဆက်သွယ်မေးမြန်းထားတာကိုကိုအောင်အောင်ကတင်ပြပေးထားပါတယ်။
LGBTQ+ အသိုင်းအဝိုင်းဟာအမေရိကန်ပြည်ထောင်စုမှာ2023ခုနှစ်အတွင်းအမုန်းတရားစွဲနဲ့အဓိကပြစ်မှတ်ထားတိုက်ခိုက်ခံရသူတွေဖြစ်တယ်လို့အင်္ဂါနေ့ကထုတ်ပြန်တဲ့ Southern Poverty ဥပဒေစင်တာရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါအပြင်အစိုးရစံချီမဟုတ်မမှန်ပြောဆိုတာတွေအပြင်အမုန်းတရားစွဲတစ်ဖက်သက်ပြောဆိုတာတွေကလည်းအခြေချရွှေ့ပြောင်းသူတွေအသားရောင်ရှိသူတွေနဲ့သူတို့ရဲ့ဘာသာရေးအသိုင်းအဝိုင်းပေါ်စိုးကျိုးတွေတက်ရောက်စေတယ်လို့လေ့လာသူတွေကထောက်ပြပါတယ်။
Extremists, those who oppose
အလုံးပါဝင်တဲ့ဒီမိုကရေစီစနစ်ကိုဆန့်ကျင်တဲ့ဆွံ့ရောက်သမားတွေဟာစူပူပုံကန်ခဲ့တယ်လို့အမုန်းတရားကိုစံတစ်ခုဖြစ်သတ်မှတ်ပြီးတော့အစိုးရဆန့်ကျင်ရေးမဟုတ်မမှန်လောက်ကြံဖန်တီးကြတဲ့အကြောင်းအရာတွေကိုလည်းတကယ်ဟုတ်တယ်အောင်ပြောဆိုနေခဲ့ကြတာပေါ့။တမိုင်းမှာအင်မတန်အရေးကြီးတဲ့ရွေးကောက်ပွဲကျင်းပဖို့မတိုင်ခင်အစအစအရာရာသူတို့ဘက်ကအလုံးပြင်းစင်နေပါတယ်
လွန်ခဲ့တဲ့နှစ်အတွင်းအစိုးရစံကျင်ရေးအဖွဲ့အစည်းပေါင်း835ခုရှိခဲ့ပြီးအဲဒီနှစ်မတိုင်ခင်တစ်နှစ်ကတော့902ဖွဲ့သာရှိတာပါအမုန်းတရားကင်ဆွဲတဲ့အဖွဲ့ပေါင်းလည်း2023ခုနှစ်မှာ995ဖွဲ့ရှိခဲ့ပြီး2022ခုနှစ်တုန်းကတော့923ဖွဲ့သာရှိခဲ့တယ်လို့အစိုးရခန်းစာမှာဖော်ပြထားပါတယ်အဲဒီအဖွဲ့တွေကခုအခါနိုင်ငံရေးနယ်ပယ်ထဲဝင်ရောက်ပြီးတော့အားလုံးပါဝင်နိုင်ခွင့်ကိုကန့်သတ်တဲ့သူတို့ရဲ့အယူဝါဒတွေထူထောင်နိုင်အောင်လဲစူးစမ်းနေကြတယ်လို့ဆိုပါတယ်။သမ္မတဂျိုးဘိုက်တန်ကတော့အမုန်းတရားတွေပြန်ပွားနေတဲ့ဝန်ကျင်ကိုတားဆီးနိုင်ဖို့သူကသာစွမ်းဆောင်နိုင်မဲ့ကိုယ်စားလှယ်လောင်းဖြစ်တယ်လို့ပြောပါတယ်
။ Not like Donald Trump.
အမေရိကကိုရိုးသားမှုဂုံပုံနဲ့ပတ်သက်ပြီးတံပိုးထားစရာမလိုတဲ့ဝန်ကျင်မျိုး Donald Trump ကပြောင်းလဲပြစ်မှာကိုလက်ခံမှာမဟုတ်ပါဘူး။လူတွေပေါ်မထင်မဲ့မြင်ဆက်ဆံတာကိုလည်းလက်သင့်မခံပါဘူး။အမေရိကကိုဒေါသတွေအမုန်းတရားကျူးကျော်စော်ကားမှုတွေနဲ့ပြည့်နှက်နေတဲ့နေရာအဖြစ်ဒေါ်နယ်ထရန့်ကပြောင်းလဲပြစ်နေတာကိုကျွန်တော်ကဒီတိုင်းကြည့်နေမယ်ဆိုရင်တော့ကိုကိုကိုအပြစ်တင်လို့ဆုံးမှာမဟုတ်ပါဘူး
။ Virginia ပြည်နယ် Charlotte Bay မှာ2018ခုနှစ်တုန်းကဆန္ဒပြသူတွေနဲ့တံပြန်ဆန္ဒပြသူတွေအကြားဖြစ်ပွားတဲ့ပြည်ပခနဲ့ပတ်သက်ပြီးဒေါ်နယ်ထရန့်ကနှစ်ဖက်လုံးကိုအပြစ်တင်ခဲ့ပါတယ်။တံပြန်ဆန္ဒပြတဲ့လူဟုတ်တဲ့လူပြူကြီးစိုးရေးအစွမ်းရောက်ဝါဒီတဦးဟာကားမောင်းပြီးတော့ဝင်တိုက်တာကြောင့်အမျိုးသမီးတဦးသေဆုံးပြီး30ကျော်ဒဏ်ရာရခဲ့ပါတယ်ထရမ့်ဟာ Moms for Liberty ဆိုတဲ့စာအုပ်ဖတ်ရှု권ပိတ်ပင်တဲ့အဖွဲ့ဘက်ကနေလည်းရည်တည်ခဲ့ပါတယ်အဲ့ဒီအဖွဲ့ဟာအကြောင်းတွေမှာကလေးတွေလွတ်လပ်စွာစာပေဖတ်ရှု권ကိုပိတ်ပင်တာကြောင့် Southern Poverty ဥပဒေစင်တာကအဲ့ဒီအဖွဲ့ကိုအစိုးရစန့်ကျင်တဲ့အစွမ်းရောက်အဖွဲ့အဖြစ်သတ်မှတ်ထားခဲ့တာပါ
The radical left is even
လောဝဲစုံအစုက Mans for Library အဖွဲ့ကိုတော့မုံတရားဇွဲအဖွဲ့ဖြစ်သတ်မှတ်ခဲ့ပါလေ Mans for Library အဖွဲ့ကိုမုံတရားဇွဲအဖွဲ့ဖြစ်သတ်မှတ်တာဟာဘယ်တော့တော့မယုံနိုင်ကြကောင်းပါသလဲ
Moms for Liberty အဖွဲ့ကို VOE ကဆက်သွယ်မေးမြန်းရမှာပြန်လည်ဖြစ်ကြားဖို့ညှင်းဆန်းခဲ့ပါတယ်နိုဝင်ဘာရွေးကောက်ပွဲမတိုင်ခင်ထိရှလွယ်တဲ့အခြေအနေတွေမှာသမရကိုယ်စားလှယ်လောင်းတွေအနေနဲ့အပြောအဆိုသတိထားဆင်ခြင်မှုကျွမ်းကျင်သူတွေကသတိပေးပါတယ်
Be present and speak about
ဘိုင်ဒန်ကတော့ငြိမ်းချမ်းရေးနဲ့မဲထွက်ပေးဖို့ဘာကြောင့်အရေးကြီးသလဲဆိုတာကိုအဓိကထားပြောမှာပါသမ္မတဟောင်းထရန့်ကတော့အကျဉ်းအကျပ်အနေထားမှာပါသူထုံးစံအတိုင်းစကလုံးခက်ကြမ်းကြမ်းနေတုံးပြီးပြောမယ်ဆိုရင်သူကထောက်ခံမှုပိုရတာကြောင့်ပါတစ်ဖက်မှာတော့တခြားအုပ်စုဝင်မဲပေးတဲ့သူတွေကိုလည်းစိတ်တက်ကြအောင်ပြောဆိုကန့်သက်ထားပြီးသားဖြစ်ပါလိမ့်မယ်
မဲဆန္ဒရှင်တွေအနေနဲ့အစိုးရဝါဒနဲ့အမုန်းတရားပြန်ပွားအောင်မီးထိုးပေးတဲ့အစိုးရစန့်ကျင်ရေးမဟုတ်မမှန်လှုပ်ကြံပြောဆိုမှုတွေကိုသတင်းမီဒီယာနဲ့ဆိုရှယ်မီဒီယာတွေမှာသတိထားဖို့လိုကြောင်းလဲနိုင်ငံရေးသုံးသပ်သူတွေကသတိပေးပါရခင်ဗျာ
။ကိုအောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့သတင်းတွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လင်းပေးမယ့်ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေရှုစားနာဆင်ရဖို့ရှိပါတယ်။
video အစီအစဉ်တွေကို video ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ view မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ
်။မင်္ဂလာညချမ်းပါတော်ရရှင်များရှင် view American အတန်ရဲ့2024ခုနှစ်ဇွန်လ9ရက်တောက်ကြနေညချမ်းမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထိုင်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်ရှင်အခုည10နာရီကြီးထုတ်လင်းပေးမယ်ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါသုတဆုံလင်းအမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့အမျိုးသမီးတီလာရှင်တပါဦးဆောင်ခဲ့တဲ့စာနာကူညီရေးအဖွဲ့အကြောင်းကိုတင်ပြပေးထားပါတယ်အာရှနီးဟန်နဲ့ချက်ချင်းဒီအသင်းအာဆီယံအာရှန်Red Cross လို့လူတွေကတင်စားခေါ်ကြတဲ့အထိနိုင်ငံပေါင်း200ကျော်မှာစေတနာဝန်ထမ်းတွေအဓိကပါဝင်ပြီးတော့လူမှုကူညီရေးဆောင်ရွက်ပေးနေတဲ့ဗုဒ္ဓဘာသာရှင်ကြည်ဖောင်ဒေးရှင်းဟာထိုင်ဝမ်သီလရှင်တပါးရဲ့ဦးဆောင်မှုနဲ့စခဲ့တာဖြစ်ပါတယ်။အမျိုးသမီးတွေအများအပြားဦးဆောင်ပါဝင်နေတဲ့ပရဟိတအဖွဲ့တစ်ခုဖြစ်ပါတယ်လို့အဲ့ဒီအဖွဲ့ကမတ်ဆမ်ဘရီနာတန်ကပြောပါတယ်။တဘာဝဘေးဒုက္ခရင်ဆိုင်နေရတဲ့နေရာဒေသတွေမှာအကူအညီပေးနေတာတွေကနေနောက်ပြီးတော့စွန့်ပစ်အမှတ်လျှော့ချရေးကမ္ဘာငြိမ်းချမ်းရေးကြိုးပမ်းမှုတွေမှာသူတို့ဘယ်လိုမျိုးပါဝင်ကြိုးပမ်းခဲ့ကြသလဲဆိုတာကိုရှင်းကြည့်ဖောင်ဒေးရှင်းမှာနှစ်ပေါင်း30ကျော်ပရဟိတလုပ်ငန်းတွေမှာပါဝင်လှုပ်ဆောင်နေတဲ့မတ်ဆန်ဘရီဒါတန်ကိုမက်ခင်ဖြူထွေးကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာတင်ဆက်ပေးထားပါတယ်
There's a path we must choose sometimes. Gotta stand up and fight sometimes.
American ပြည်တော်စုမှာအရကင်းနဲ့ဆိုလို့ရှင်ဗုဒ္ဓဘာသာဝင်တွေကလူငယ်စုဖြစ်တယ်နောက်တစ်ခုကဗုဒ္ဓဘာသာနဲ့တခြားဘာသာတွေနဲ့နှိုင်းရှင်လို့ရှင်လည်းဒီပရဟိတလုပ်တဲ့နေရာမှာဥမာခရစ်ယာန်တို့ကလို့ဆိုလို့ရှင်မစ်ရှင်နရီတွေနဲ့ဒီနိုင်ငံတကာမှာသွားပြီးတော့သာသနာပြုတဲ့တစ်ချိန်ထဲမှာဟိုလူမှုဒီကူညီဆောက်ရှောက်ရေးတွေအင်မတန်လှုပ်ကြတယ်လीเนาะဆိုတော့ဗုဒ္ဓဘာသာမှာကျတော့ဒီလောက်မလှုပ်ဘူးဆိုတာမျိုးနဲ့လူတွေအတိများကြတယ်ဒါပေမဲ့အခုစစ်ကြီးနဲ့ကြည့်မယ်ဆိုလို့ရှင်တော့ဒါကတန့်ကျင်ပတ်လို့ဖြစ်နေစစ်ကြီးကတော့ဒါသာသနာပြန့်ပွားအောင်လုပ်ရင်းနဲ့တပြိုင်တည်းမှာလဲပရိုက်တာတွေအများကြီးလှုပ်သွားတယ်နိုင်ငံတကာမှာစေယုံနေရှိရစေကန်းနေရှိရဆိုတာဆလို့ပေါ့နော်ဆိုတော့ဒီဗုဒ္ဓဘာသာနဲ့ဒီ bright ဒီအများအကျိုးပေါ့နော်ဒီလူသားအကျိုးပြုပြီးဒီစောင့်ရွက်တဲ့ဟာကဘယ်လောက်ထိကြည်ကြဲပြတ်ပြတ်ရှိနေလဲဘယ်လိုနားလည်ထားလဲရှင်အဲ့ဒါရော
ဆိုရင်ဒီ US ကနေပြီးတော့ non profit organization ပေါ့နော်တခြားဘရာဟီတာလုပ်တဲ့ organization တွေနဲ့တွားလိုက်တဲ့အခါမှာအဲလူတွေများတော့ဖြစ်တည်တာကနေပြီးတော့ဒီစစ်ကြီးကိုအဲ Asian version of Red Cross လို့ပြောကြတယ်အဲ Red Cross ရဲ့ဒီ Asia ထဲမှာ Asian လူမျိုးတွေထဲမှာနေပြီးတော့ Red Cross အတိုင်းပဲလို့ပဲပြောကြတယ်နော်အဲ့ဒီအရင်အားလုံးကတည်ကြအထူးတစ်ဖြစ်အဲအများတိုင်းဒါမှ disaster ပဲဖြစ်ဖြစ်လေသူတို့ကအမြဲတမ်းကနေအရှိရနေပဲလှုပ်ပေးနိုင်တယ်တချို့အစိုးရဆိုအပေါ်ကနေပြီးတော့ဟိုသူတို့ကနေပြီးတော့အပေါ်ကနေပြီးတော့ပြောပြီးမှပဲနော်အောက်ကနေပြီးတော့ဆက်ပြီးတော့လှုပ်လို့ရတယ်ဒီစစ်ကြီးကတော့နေရာတိုင်းမှာနေပြီးတော့ရက်ွက်တိုင်းမှာစစ်ကြီး member တွေကရှိပြီးသားဆိုတော့တခုခုဖြစ်တဲ့အချိန်ကြီးအဲ့ local member ကနေပြီးတော့လေတို့ကနေပြောနေပြီးတော့အဲ့ထိတ်ကနေပြီးတော့ headquarters ကိုပေါ့ပြောပြတာပေါ့အဲ့ဒီမှာနေပြီးတော့ဗမာဘာဖြစ်နေတယ်အဲ့ဘလို့ကူညီရမလဲဆိုတော့အဲ့လောက်ပြောဆိုတော့အရန်ကူညီရလားအရန်လွယ်တာပဲကိုရက်ွက်ကလူတွေကကိုကပို့ပြီးတော့တည်နေကြတာပေါ့လေ
ဆော့ဆော့တော့ကပြောသွားတယ်မှာနိုင်ငံပေါင်း230လောက်ရှိတယ်လို့ပြောသွားတယ်အဲ့ဒါအဲ့ဒီအဖွဲ့အဲ့ဒီနိုင်ငံဒီမှာဒီစစ်ကြီးရဲ့အဖွဲ့ဝင်တွေရှိနေတာလားစစ်ကြီးနေနဲ့ကူညီပံ့ပိုးရေးလုပ်တဲ့နိုင်ငံပေါင်းက230လောက်ရှိတယ်လို့ပြောတာလားရှင်
အဲ့အဲ့ဒီစစ်ကြီးမှာကြာရင် over million member တွေရရှိနေရလေနိုင်ငံတိုင်းမှာလည်းအဲ့ဒီစစ်ကြီး member တွေရရှိနေကြပါလေ ဆိုရင် US မှာဆိုရင်လည်းအဲ့ဒီ different state အတွက် region နဲ့တွားကြရယ်လေ state တွေမျိုးတော့ဖြစ်ရလဲအဲ့ဒီ volunteer တွေလည်းရှိရယ်မြန်မာပြည်မှာဆိုရင်လည်းစစ်ကြီးအဖွဲ့တွေလည်းရှိပါတယ်အဲ့ဒီ market ဖြစ်လုံးကဆိုရင်လည်းအဲ့ချိန်လုံးကဆိုရင်စစ်ကြီးဆိုတာဘယ်သူမှမသိကြအောင်လေဆိုတော့လည်းနာမည်တော်ကလည်းလည်းတစ်ခါမှမကြောက်စစ်ကြီးဆိုတာအရာနေပြတချို့က sushi တဲ့တချို့ကစစ်ကြီးတဲ့အဲ့လိုအနာမည်အမျိုးမျိုးလေးပြတော့အတန်ထွားရမပြောပါဆိုတော့တရုတ်အတန်ထွား compassion and release အတန်ထွားမလို့လေဆိုတော့လေအဲ့ဒါနောက်ကျရင် member တွေကဘယ်လိုလို့ recruit ပြီးတော့နေရာတလောက်အများရှိတယ်လို့တချို့လူတွေကမေးကြပါတယ်ဆိုတော့ဘာလို့လဲဆိုတော့ဥပမာ for example စီ market ဖြစ်တဲ့ချိန်ကြရင်မြန်မာပြည်မှာအရင်တုန်းကဆိုစစ်ကြီး member တွေကမရှိကြအောင်လေဆိုတော့နောက် market ဖြစ်တဲ့ချိန်ကြရင်ကိုညီကြလဲနောက်ဒီမှာ Haiti ဖြစ်တာလို့ Africa မှာရှိတာလို့နောက်ဒီ US မှာစရောပဲလေဒီ US မှာစခြင်းစလုံးကဆို LA မှာရှိတယ် Temple City မှာရှိတယ်အဲ့ဒီဟို Mrs. Chai ပေါ့သူဆိုရင်လည်းအင်္ဂလိပ်စကားလည်းဘာမှသိမပြောမတတ်အောင်နော်ပြီးစကားရိုးရိုးလေးပဲသူကလေ US ခုလုံးမှာစခဲ့လဲဆိုဒီအိမ်တော်ရှင်မလေးတယောက်ကလေးပဲစခဲ့တာပဲ It's very inspiring ပေါ့သူတို့ကြည့်ပြီးတော့လေကိုကနေပြီးတော့လေပို့ပြီးတော့အရန်အတက်မိတာပေါ့ဟိုကိုကဒီမှာစဖတ်တဲ့လူဒီမှာနေပြီးတော့ကြောင်းတက်ပြီးတော့သူ့နဲ့စလိုက်အများကြီးပုံငယ်တော့လေအော်သူတော်မှအိမ်တော်ရှင်လေးကနေပြီးတော့သူစကားမတတ်တဲ့လူကနေပြီးတော့လူတွေအများကြီးကူညီနိုင်တယ်ဒီလိုမျိုးစထောင်နိုင်နေဆိုရင်ကိုကလည်းကိုကအများကြီးကိုစူးစမ်းအောင်ပါပေါ့လောက်ရမယ်ဆိုရဲအဲ့ဒါကြီးကကိုကိုကိုအားတက်မိတာပေါ့ဒီအဲ့အလုပ်မှာဆိုရင်အဲ့ story ကအများကြီးရှိရလေလောအပ်ရလောအပ်တဲ့ဟို volunteer တွေအများများတော့သူတို့ story ကြားတဲ့ခါမှာကိုကလည်းအားတက်ပြီးတော့ကိုကလည်းဖုန်းလုံးမိတာပေါ့နော်
မျိုးသမီးတွေအတွက်တကယ်ကိုလေးစားတူယူအားကြစရာဖွဲ့စည်းလို့တော့ပြောရမယ်လို့ထင်ပါတယ်ကျော်တာဒီ DC မှာဆိုလို့ရှိရင်တော့မှ20နှစ်တိုင်အခုဆိုရင်ကျွန်မသတိထားမိတာကဒီသမရအင်ဂျူရောကနေပြီးတော့ဥဆောင်ချင်းပါတဲ့ဒီဗုဒ္ဓနေအခမ်းနာလို့ဟာမျိုးဆိုလို့ရှိရင်ရှုကြည်ရနေပြီးတော့မှပါဝင်ပြီးတော့မှလုပ်နေတာ၄နှစ်လောက်ရှိပြီလို့ထင်တယ်ဒီနှစ်ဆိုလို့ရှိရင်ဒါဟိုရင်းချမ်းရေးလမ်းလျှောက်ဒီပွဲလိုမျိုးတော့မှပဲဗုဒ္ဓနေမှာလုပ်ခဲ့ကြတယ်ဆိုတော့လေဒီလိုမျိုးအခွင့်အစီမျိုးကအခုစောစောပြောတဲ့ရင်းချမ်းရေးလမ်းလျှောက်တာလိုမျိုးပေါ့နော်ကဘာကြီးမှာအခုဆိုလို့ရှိရင်ဒါပြိပခိုင်လည်းအင်မတန်များပါတယ်လူတွေအပြစ်မရှိတဲ့ကလေးတွေအားစားလို့တည်ကြည်နေရတယ်အများကြီးပဲဒီလိုအခြေအနေမျိုးမှာဒုက္ခရောက်နေတဲ့သူတွေကိုကူညီပေးဖို့တော့ကဘာကြီးငင်းကြီးတိဆောက်ဖို့အတွက်အခုလိုဆွတ်ကြည့်လို့အဖွဲ့အစည်းမျိုးကဘယ်လောက်ထိအရေးကြီးတယ်လို့ထင်ပါတယ်ဒီအဖွဲ့အစည်းမျိုးနေနဲ့ဘာတွေရောဆောင်ရွက်နေတာရှိလဲရှင်အဲ့ဒါလည်းပြောပြပါအောင
်ဟုတ်ကဲ့ရှင်အဲ့ဒီ US မှာနေပြီးတော့လဲလေ local level ကဥစားကြရင်ကိုကနေပြီးတော့ကောင်စီရုံးကလူလေးနဲ့ဒီ city mayor လေးနဲ့လည်းလုပ်တယ်။နောက်ကိုကိုအချင်းချင်းကတခြား non profit တွေနဲ့လည်းလုပ်တယ်။ So national level ကြာရင်ကြတော့ဥပမာနေပြီးတော့အခုဆိုရင်လည်းနေရာတိုင်းမှာကြည့်တဲ့အခါမှာပတ်ဝန်းကျင်မှာအရန်ပူကြတယ်။အေးတဲ့ချိန်နဲ့အရန်အေးတယ်။အရင်တော့ကဒါမျိုးလေးမရှိခဲ့ဘူးလေ။ဘာလို့ဆိုတော့ climate change တွေကြောင့်လေ။အဲ့လိုမျိုးတွေဖြစ်ကြတယ်။ဖြစ်ကြတဲ့အခါမှာနေပြီးတော့လူတွေကပြောအော်ဒါကိုကိစ္စမှမဟုတ်ဘူးပဲပေါ့ဟိုဒါအစိုးရကိစ္စပဲဒါကသူများကိစ္စပဲလို့တေချာပြန်ကြည့်တဲ့အခါမှာလူတိုင်းက responsible ကကိုကိုကို responsible ရှိကြရှိဖို့လိုတယ်လေအမိုက်တွေကတိတ်မပစ်ဖို့ air conditioning တွေအများကြီးမလိုတာချင်းညာမခွင့်ဖို့အဲ့ဒီ small little thing ကနေပြီးတော့လိုတယ်ဆိုရင် organization ကြီးတွေအဲ့ဒီ fee မလိုပါလို့ကနေပြီးတော့လုပ်ပေးနိုင်ပေမဲ့လူတိုင်းကလည်းလိုတယ်အဲ့လိုပြန်ကြည့်တဲ့အခါမှာစကြီးရနေပြောအဲ့ဒီတတ်တလို့စားဖို့ကိုလည်းအားပေးကြတယ်ပြီးရင်တော့ပစ္စည်းတွေကိုလည်းရှောက်မဖြုံးဖို့ဆိုတော့လည်းအားပေးကြတယ်အဲ့ဒီဘက်မှာလည်းအဲ့ဒီဟိုအဲ့ဒီ United Nations နေနဲ့ပေါင်းပြီးတော့အမြဲတမ်းတီထွင်လုပ်ကြတယ်လေပြီးနောက်ဆုံးကဘယ်လောက်ထိစကြီးရလုပ်တယ်ဆိုရင်အဲ့ဒီ recycle ဆိုတော့ plastic ဘုံတွေဘူးတွေဆိုအများတိုင်းပြစ်ကြရတယ်လေအဲ့လောက် factory ကနေပြီးတော့ Taiwan မှာနေပြီးတော့စောက်တည်ခဲ့တယ် blanket တွေရလဲအဝတ်အစားတွေအမျိုးဖနက်တွေကစားအဲ့ recycle နဲ့ပြန်လုပ်ထားတဲ့ဖနက်တွေလေပြီးအဲ့ blanket တွေဆိုရင်လည်းအလူတွေကိုအဲ့လိုထောင်နဲ့တောင်းနဲ့တိန်းနဲ့ချီပြီးတော့ပြန်ပြီးတော့အဲ့ plastic ကနေပြီးတော့မတုံးလို့မရလဲအမိုက်ကနေပြီးတော့ကောင်းလို့ရတုံးလို့ရလဲအတုံးဝင်ပစ္စည်းနဲ့ now love ဆိုတာ you change from trash to love ဆိုအဲ့လိုမျိုး change သွားတဲ့ဥစ္စာလေးကနေပြီးတော့အစပြန်လုပ်ခဲ့တယ်။နောက်ပြီးတော့ကဒေနေလေးလုပ်ခဲ့တယ်။အဲ့လိုဒုက္ခရောက်နေတဲ့လူတွေအားလုံးကိုအဲ့ကဒေလေးကိုပေးအဲ့ကဒေကလည်းချိုးလိုက်တဲ့အခါမှာလက်သုံးနဲ့အိတ်လေးဘယ်လိုမျိုးဆွဲသွားလို့ရတယ်။ ပြီးပြန်ဖြန့်လိုက်ခါမှာစပွဲတော့မထိုင်ကုန်နောက်တော့ကတိရင်လို့ပြန်လုပ်လို့ရအဲ့ဒီမှာကြာအဲ့ innovation ဘက်မှာလေးလည်းအရန်တီထွင်ခဲ့တယ်လေသူတို့တွေအဲ့ဒါနေနဲ့ဟိုတကယ်အကူအညီတဲ့ဘက်မှာလေးလည်းအများကြီးအသုံးဝင်ကြပါတယ်
ဒီကဲတဖက်ကပြန်ကြည့်လို့ရှိရင်ကဘာကြီးကိုတဘာပဝင်းချင်းတိကျပျက်စီးမှုတွေကြောင့်ဆိုးဝါးလာနေတဲ့ကဘာကြီးကိုတက်နိုင်တဲ့လောက်ပြန်ထိန်းသိမ်းမှုလုပ်တယ်ဆိုရတဲ့တဖက်မှာတော့ကဘာငင်းချက်မှုဆောင်ရွက်တာလည်းဖြစ်တယ်လို့ပြောလို့ရမယ်ထင်ပါတယ်ဆိုတော့ဒီအခုလိုမျိုးပေါ့နော်ဒါသာသနာကိုပြန်ပွားအောင်လုပ်တဲ့အချိန်ထဲမှာလည်းကုညီဆောင်ချောက်ရေးလုပ်နေတဲ့အဖွဲ့အစည်းမျိုးတွေများများရှိဖို့ရောဘယ်လောက်ထိအရေးကြီးတယ်လို့ထင်လဲရှင
့်အဲ့ဒီကတော့အရန်အရေးကြီးကြတာပေါ့ဆိုတော့လူတိုင်းကနေပြီးတော့ first are you ကိုကိုကို responsible ရှိရတယ်เนาะပြီးဒုတိယကျတော့လေအဲ့လိုအဖွဲ့စည်းနဲ့ရှိမှပဲတိုးတက်တာပေါ့လေเนาะအားလုံးကကိုကိုကို individual လောက်ကြည့်ရင်ねဟိုဘယ်လိုပြောမလဲဟိုအဖွဲ့စည်းနဲ့ဆိုတော့အားကပုံများတာပေါ့အားပုံများတဲ့ခါကျရင်ねလူလီကိုပို့ပြီးတော့လေကိုကြီးပေးလို့ရနိုင်တယ်အဲပြီးရင်ねဒီ non profit တစ်ခုတည်းနဲ့လည်းလုပ်လို့မရအောင်ဆိုအများတိုင်းအဲ့လာကြောင့် partnership ဆိုတော့အများတိုင်းအရေးကြီးရယ်လေအဲဗုဒ္ဓဘာသာဟိုမှာအခုဆိုရင်ဗုဒ္ဓဘာသာရဲ့ရက်ကပါပြီးခဲ့ပြီလေအဲအဲ့ချိန်မှာကျရင်ねတခြားဗုဒ္ဓဘာသာတွေနဲ့အားအလုံးစုပြီးတော့လည်းအငယ်တိုင်းတယောက်တယောက်နားလည်မှုကလည်းရှိကြတယ်ပြီးအဲ့ဒီမှာဗုဒ္ဓဘာသာရက်တယ်မဟုတ်တော့အဲ့လို interface ရက်တယ်လို့နောက်တခြား organization နဲ့ရှိတယ်တခြားအသင်းတွေနဲ့လည်းပေါင်းပြီးတော့လည်းတူတူလုပ်တဲ့ခါကြရင်လည်းလေအဲ့ဒီနောင်ကြရင်ကိစ္စပြဿနာတွေရှိတဲ့ခါကြရင်လည်းအများတိုင်းကိုနားလည်မှုတွေရှိနေရတဲ့အကူညီရလားအများကြီးလွယ်ကူသွားတာပေါ့နော်အခုလိုမျိုးအချိန်မှာပို့ပြီးတော့အရေးကြီးကြတယ်။နော်အဲ့ဒီဒီကယ်လီဖိုးနီးယားမှာရှိတဲ့မွန်ထရီပါဘတ်မှာဆိုရင်လည်းအဲ့ဒီသူတို့ hate crime တွေလို့ Asian hate crime တွေဆိုတာလေကြားမှုကြတယ်နော်။အဲ့ဒီချိန်ကြရင်လည်းဘာလို့ဆိုတော့တယောက်တယောက်ကနားလည်မှုမရှိကြလို့လေ။ဆိုရလေ Catholic လို့ Christian လို့ Muslim လို့ဘာလို့ရလဲ။အဲ့တယောက်တယောက်နားလည်မှုရှိတဲ့ချိန်ကြရင်တခုခုပြဿနာရှိတဲ့ချိန်ကြရင်တယောက်တယောက်နဲ့ဆက်သွယ်လိုက်တဲ့အခါမှာပို့ပြီးတော့လွယ်ကူသွားကြလာပေါ့။
โอเคป่ะอะคุณโหอิ่มไปพี่แล้วฉีดซ่าไปแล้วจุ๊ซี่ยายเสร็จแล้ว
အခင်ဖြူထွေးစီစဉ်တင်ဆက်ပေးခဲ့တဲ့အမျိုးသမီးကဏ္ဍပါရှင်ဒီသတင်းပတ်ရဲ့သုတဆောင်လေအမေရိကန်တခွင်အစီအစဉ်မှာတော့အကျဉ်းသားတွေထောင်ကလွတ်မြောက်လာတဲ့အချိန်မှာတာမန်အရက်သားတယောက်အနေနဲ့ဘဝရည်တည်နိုင်မှုဝါရှင်တန်ပြည်နယ်ကအကျဉ်းတောင်မှာဘလို့အစီအစဉ်တွေအကောင့်ထဲပေါ်နေပါသလဲသတင်းစီးစင်းမှုမြန်ဆန်တဲ့ခင်မှာအကျဉ်းတောင်ထဲမှာရေဒီယိုအစီအစဉ်ကိုဘလို့တင်ဆက်နေပါသလဲဆိုတာကိုကိုအောင်ကစူးစီးတင်ဆက်ပေးထားပါတယ်
I do believe one thing for sure that people deserve a second chance.
ဘဝမှာဒုတိယအကြိမ်အခွင့်အရေးတရတော်ရကြမှာလေလို့သူကပြောသွားတာပါ။အသက်34နှစ်အရွယ်ကန်နာဒါဘရစ်ဂျက်စ်ဟာအကျဉ်းသားလက်ရွေးစင်မိသက်သမားတယောက်ဖြစ်ပါတယ်။ထောင်နှံကြခံရပြီးလို့အိမ်ပြန်ချိန်မှာအတတ်ပညာတစ်ခုခုပါသွားနိုင်အောင်သူကအချင်းတော်ကစီစဉ်နဲ့3လကြာမိသက်တင်နဲ့တက်နေတာပါ
။ဆိုရောmade bad decisions in our life.
ဘဝမှာအဆုံးဖြတ်ချက်အမှားတွေချပြီးလမ်းလွဲရှောင်မိတဲ့အခါတချို့လဲဘဝပြတ်ကုန်တယ်လို့တချို့လဲအသာဆန်နေရတော့မှဒါပေမဲ့လဲအမှားကိုမြင်အမှန်ကိုပြင်ပြီးတော့ဘဝခီးကိုဆက်လျှောက်လှမ်းရပါမယ်ကျွန်တော်တို့အခုမိသက်သက်ဖွဲ့တဲ့မှာလဲတချို့ကအဲ့ဒီလိုဖြတ်တန်းခဲ့သူတွေပါ2014ခုနှစ်တုန်းကအုပ်စုဖွဲ့လူတက်မှုကြောင့်ထောင်ဆယ်နှစ်ကြာနေတာပါအခုထောင်ကလွတ်ခါနီးမှာမိသက်သမားတင်းတန်းတက်လိုက်တာကြောင့်ရှေ့လျှောက်ဖြတ်တန်းရမယ့်ဘဝခီးအတွက်စိတ်အေးရပြီလို့ဆိုပါတယ်
Hygiene is everything really.
ကိုကြိုက်တာကိုဝတ်လို့ရပါတယ်။ဘသူဝတ်တာနဲ့မှလည်းတူစရာမလိုပါဘူး။ကိုသွားခြင်းကလည်းသွားနိုင်ပါတယ်။နေ့စဉ်ဘဝအတွက်လိုအပ်တာတွေဝယ်ဖို့ဈေးဆိုင်သွားလို့ရတယ်လို့ကိုလုတ်စရာရှိတာတွေလည်းသွားလုတ်နေလို့ရပါတယ်။ဒီသားစုနဲ့လည်းတွေ့ဆုံနိုင်ပါတယ်
။ Bridges ဆိုအဖွဲ့ကို Arcadia 20လို့နာမည်ပေးထားတာပါ။ Washington Pioneer Sport Game မြို့အနီးနားကတောအုပ်ထဲကတော်မီကိုလိုက်လံနှင်းတက်နေတာပါ။မီးလောင်နာမတွေ့ရင်တော့လေတစ်တော့ထိမ့်သိမ်းဆောက်ရှောက်ရင်အဖြစ်မီးလောင်လွဲတဲ့တစ်ပင်တကိုင်းတွေကိုခုတ်ပါတယ်ကဘာကြီးပူလီလာမှုဒဏ်ကိုအမေရိကန်ပြည်ထောင်စုအနောက်မြောက်ပြည်နယ်ကဝါရှင်တန်မှာလဲအလူလဲခံနေရတာပါ
အခုအခါမှာဟိုရုံးကတဲ့တော်မီအန်ရဲ့ပူကြီးမလာသလိုမိလောင်ကျွမ်းပြီဆိုရင်လည်းရက်ပေါင်းတော်ကြာနှိမ့်သက်ရတာဝါအခုအခါမိသက်သမား2000လောက်ပါတဲ့အခေရီးယား20အဖွဲ့ဝင်တွေဟာတော်မီလောင်ရဲ့ဒေသမှာစခန်းချပြီးတော့မိလိုက်လက်နှိမ့်သက်နေပါတယ်ဒီလိုမိငိမ့်သက်ရမှာမိသက်ဝစ်စုံအပြင်တခြားလိုအပ်တဲ့မိသက်ကိရိယာတွေလည်းလူနဲ့တပါတည်းတည်ရတာကြောင့်တိတ်တော့လွယ်ကူတဲ့အလုပ်မဟုတ်ပါဘူး
Sometimes we hike up a mountain you like
တခါတလေတောင်အမြင့်တက်ရကြည်မောတဲ့အခါမှာဘာလို့များဒီအလုပ်ကိုလုပ်နေမိပါလဲလို့စဉ်းစားမိပါတယ်မိတောက်တွေကပူလွန်းတော့အင်မတန်ပင်ပန်းပါတယ်တောက်ရွေတွေလည်းပူကုန်တော့ပူပြီးစိတ်တူပါတယ်ဒါပေမဲ့တခြားသူတွေလည်းသူတို့အလုပ်သူတို့လုပ်နေကြတာဆိုတော့ကိုယ်လည်းဘာလို့မလုပ်နိုင်ရမှာလဲဆိုပြီးတော့တွေးမိပါတယ်တခြားဘက်ကပြန်ကြည့်တော့လဲဒါကိုယ်လူမှုအတိုင်းဝိုင်းကိုကူညီနေတယ်ဆိုတဲ့အသိစိတ်ကြောင့်ကိုယ်လုံနိုင်သမျှစူးစမ်းလုပ်ပါတယ်
So it's like all these things combined together keeps me pushing.
We need people out there that are willing to do this work. It's hard, it's strenuous.
ဒီလိုမျိုးလှုပ်ချင်သူတွေကျွန်တော်တို့လိုပါတယ်။အလုံးချမ်းလုံနိုင်သူလည်းဖြစ်ဖို့လိုသလိုလိုအားကားကလည်းနဲ့ဘသူကမှလည်းအတိအမှန်တိတ်ပြကြတာမဟုတ်ပါဘူး။ဒါပေမဲ့လည်းဒီလုပ်ကိုကြိုက်သွားပြီဆိုတာနဲ့ကျွန်တော်တို့အခေါ်မီးပိုးဆုံးအကိုက်ခံရတယ်လို့ပြောလို့ရှိပါတယ်။ကိုလှုပ်တဲ့အလုပ်ဟာလူလောကကိုအကျိုးပြုတယ်ဆိုတဲ့အသိစိတ်ဝင်သွားတာနဲ့ဒါဟာအလုပ်ဆိုတာထက်ကိုယ်ဘဝအဖြစ်သတ်မှတ်လိုက်တော့တာပါပဲ
။ Vanhoodha Arcadia 20 meter ဖွဲ့ဝင်20စုဆောင်မှုအကျဉ်းထောင်မီးသက်တင်းတန်းတက်ထားသူအကျဉ်းသား230လောက်ထဲကရွေးခဲ့တာပါ။ရွေးချယ်ခံရတဲ့အဖွဲ့ဝင်တွေဟာနှစ်လုံးပေါက်စခန်းချပြီးတော့တော်မီလိုက်လံနှိမ့်သက်ပါတယ
်။He's a hard working he's motivated you know he's doing everything that you would want him to do
သူကအလုပ်ကြိုးစားသူပါဘာမဆိုဖြစ်စေချင်တာကိုလုံးလာစိုက်ထုတ်တာကြောင့်လဲဥဆောင်သူဖြစ်လာပါတယ်လွှတ်ဆက်လဲကျွမ်းကျွမ်းကျင်ကျင်ကင်တက်သူပါတော်ယုံလဲဇွဲမလျှော့ပါဘူးမိသက်သမားတယောက်မှရှိရမယ်ကာယကြံ့ခိုင်မှုလဲရှိပါတယ
်တင်မိုသီဘူးလော့ခ်လဲဒီနှစ်ကုန်ပိုင်းမှာလက်ရွေးစင်မိသက်တက်ဖွဲ့ဝင်ဖြစ်လာဖို့အစဉ်သင်းဆောင်ဆိုင်နေပါတယ်သူကတော်မီနှိမ့်သက်တဲ့မိသက်တက်ဖွဲ့ဝင်ထောင်ငန်းချီစားဖို့အတွက်လိုက်လံချက်ပြုတ်ပေးတဲ့အဖွဲ့ဝင်ပ
ါ I used to drink quite a bit so it was just so
ကိုတော့ကျွန်တော်တော်တော်လေးတောက်ပါတယ်ကိုလမ်းရွေးမှားတာကြောင့်ကိုချစ်ရတဲ့သူတွေလည်းစိတ်မချမ်းသာတာကိုတွေ့ရတဲ့အခါစိတ်မကောင်းဖြစ်မိပါတယ်အခုတော့လူတွေရဲ့အသက်အိုးအိမ်စည်းစိမ်ကိုအကာအကွယ်ပေးရသူအဖြစ်ရပ်တည်ပြီးကိုလုံနိုင်တာအကောင်းဆုံးလုပ်နေပါပြီဘဝကိုအခုလိုပြောင်းလဲလိုက်နိုင်တော့ကိုဘာသာလဲအားရကျေနပ်မိပါတယ်
တာမန်ချင်းထောင်မိသက်ဖွဲ့ဝင်တွေဆိုရင်တော့တစ်နှစ်ကို10,000လောက်သာရပေမဲ့အာကေဒီးယားဖွဲ့ဝင်တွေကတော့6,000ရပါတယ်ဒီဝင်ငွေဟာတချို့အချင်းထောင်ဝန်ထမ်းတွေရဲ့ဝင်ငွေထက်တောင်ပိုများနေတာပါ
You know the science is there.
ကျွန်တော်တို့ကလက်တွေ့လုပ်ပြပြီးပါပြီ။ထောင်ကထွက်လာတဲ့လူတယောက်မှာအလုပ်ကံရှိတယ်ဆိုရင်သူတို့ကအင်ဂျင်မဲ့ဘဝရောက်စရာအကြောင်းမရှိတော့ပါဘူး။အဲ့ဒီလိုဘဝမျိုးကိုလည်းသူတို့လိုချင်မှာမဟုတ်တော့ပါဘူး
။ Bridges ဟာမကြခင်မှာပဲအယက်သားမိသက်သမားတယောက်အနေနဲ့ဘဝကိုပြင်ဆင်မှာပါ။အင်ကန်းထားဖို့လည်းပတ်စံရှိနေတယ်လို့ဆိုရတယ်။ဘဝမှာအမားတွေကျူးလွန်ခဲ့ပြီးပေမဲ့ကောင်းမှုကုသိုလ်တွေပြုဖို့ခွန်အားပြည့်နဲ့ဆက်လျှောက်လိုက်မယ်လို့လည်းသူကပြောပါတယ်ခင်ဗျာ။ကော်လိုရာဒိုပြည်နယ်ကအမျိုးသမီးအချင်းထောင်ထဲမှာရေဒီယိုအစီအစဉ်အတွက်အခုလိုပြင်ဆင်နေကြတာပ
ါ Welcome to Hotlines on Inside Wire. I'm Cynthia Gonzalez.
I'm Amber Pierce.
And I'm Sarah Berry.
At Denver Women's Correctional Facility.
ကော်လိုရာဒိုအချင်းထောင်ရေဒီယိုဟာအမေရိကန်မှာကော်လိုရာဒိုပြည်နယ်အတွင်းစတင်အတန်လွှင့်တဲ့ပထမဆုံးရေဒီယိုဌာနလည်းဖြစ်ပါတယ်။အချင်းသားတွေဟာဒီရေဒီယိုအစီအစဉ်ကိုအချင်းထောင်အတွင်းမှာနားထောင်နိုင်တယ်လို့အချင်းထောင်ပြင်ပကသူတွေကလည်းဖုန်း application ကနေတဆင့်နားထောင်နိုင်ပါတယ်။ Cynthia Gonzalez ာရေဒီယိုအစီအစဉ်အတွက်တပတ်ကို90အလုပ်လုပ်ပါတယ
်။
မနေ့စောကြီးကလေးကအလုပ်သွားချင်နေလို့ညအိတ်ချိန်မြန်မြန်ရောက်ချင်ပါပြီ
။ရေဒီယိုအစီအစဉ်မှာသတင်းတေးသချင်းနဲ့အချင်းကြနေသူတွေနဲ့တွေ့ဆုံမိမြန်တဲ့ Behind the Mic အစီအစဉ်လည်းပါဝင်ပါတယ်။တွေ့ဆုံမိမြန်တဲ့အကြောင်းအရာတွေထဲမှာမူရစေးရဲ့တားကောင်ဖြစ်ရတဲ့ကလေးမိခင်လည်းပါပါတယ်။
That I chose my addiction over my kids.
Clay တွေကိုဘီးမဆိုင်တော့ပဲမူရစ်ဆေးကိုသာယူမိခဲ့ပါတယ်။ဒါလို့ပြောရတာရှက်စရာကောင်းပေမဲ့ဒါဟာအမှန်ပါ။သူတို့ဘဝအများကြီးနင်းနာသွားတာကြောင့်လေကို့အပေါ်ခွင့်လွှတ်နိုင်ပါစေလို့သာဆူတောင်းရပါတော့တယ်လို့သူကပြောသွားတာပါ။အခုလိုအစီအစဉ်မျိုးဟာထုတ်ဖော်ပြောလိုက်ရသူအတွက်ရောအလားတူနောင်တတွေနဲ့နေထိုင်နေရသူတွေအတွက်ရောစိတ်ပိုင်းဆိုင်ရာကုစားမှုလည်းဖြစ်စေပါတယ်။ Radio အစီအစဉ်မှုတဦးဖြစ်တဲ့ Sarah Barry ကလည်းလူတွေဟာရင်ဖွင့်တိုင်ပင်စရာမရှိတော့တဲ့အခြေအနေမျိုးမှာပြစ်မှုတွေကျူးလွန်တက်ကြတယ်လို့ဆိုပါရယ်။ဒါကြောင့်ရေဒီယိုအစီအစဉ်ကနေတဆင့်ဖေးမအကြံပြုတာတွေလုပ်ပေးပြစ်တယ်လို့ပြောပါရယ်။
We are trying to create a
new Taiwan name ပြည်မျိုးဝင်ဆက်ပါဝင်လာနိုင်အောင်စူးစမ်းဆောင်ရွက်နေကြတာပါ
Video အစီအစဉ်မျိုးတွေကိုကူညီပေးနေသူကတော့ Denver Tech သို့ Media အကြံပေး Ryan Konaru ပါအချင်းထောင်တွင်းနဲ့ပြင်ပကိုဆက်သွယ်ပေးနိုင်အောင်အခုလိုစီစဉ်လာလို့ဆိုပါတယ်
You know over 90% of Colorado
Colorado အချင်းထောင်တွင်းမှာရှိတဲ့90ရာခိုင်နှုန်းကျော်ဟာသူတို့မိသားစုအတိုင်းဝိုင်းနဲ့ပြန်ကြမှာပါသူတို့ဒီမှာရှိနေ gain အတွေ့အကြုံကောင်းတွေရသွားစေဖို့ကျွန်တော်တို့လုပ်နေတာပါ
ထောင်စင်နဲ့ကြခံနေရတဲ့အစီအစဉ်မူ Amber PS ဟာနောက်နှစ်နှစ်အကြာမှာအချင်းထောင်ကလွတ်မှာပါပိုလုံးကတော့အပြင်ရောက်ရင်ဘယ်လိုနေထိုင်ရမယ်ဆိုတာကိုမသိပေမဲ့လည်းအခုအခါသူများတွေကိုအကူအညီပေးရင်ကိုယ့်ကိုယ်ကိုယုံကြည်မှုအပြည့်ရှိလာတယ်လို့ပြောပါရခင်ဗျာ
ကိုအောင်တင်ဆက်ပေးခဲ့တဲ့တူတာဆောင်လင်အမေရိကန်တခွင်အစီအစဉ်မှာရှင်ဒီသတင်းပတ်ရဲ့သိပ္ပံနဲ့ဤပညာခန္ဓာမှာတော့အနာဂတ်အတွက်စွမ်းအင်နျူကလ িয়ার ဘက်ထရီအကြောင်းကိုတင်ဆက်ပေးထားပါတယ်ရေဒီယိုအိုက်ဆိုတိုပ်ကရောင်ကြီးထွက်တာကိုအခြေခံပြီးတော့လျှက်စစ်ထုတ်ယူတဲ့နျူကလ িয়ার ဘက်ထရီကိုလွန်ခဲ့တဲ့နှစ်ပေါင်း100ကျော်ခရဲကသိပ္ပံပညာရှင်ဟင်နရီမော့စလေးတွေ့ရှိခဲ့တာဖြစ်ပါတယ်ဤပညာတိုးတက်လာတဲ့နောက်ပိုင်းမှာအားသွင်းစရာမလိုတဲ့အဲ့ဒီဘက်ထရီကိုအနာဂတ်စွမ်းအင်လိုအပ်ချက်အတွက်တွင်တွင်ကျယ်ကျယ်သုံးနိုင်ကြတော့မယ်လို့သိပ္ပံပညာရှင်ဒေါက်တာခင်မောင်ညိုကပြောပါတယ်နျူကလ িয়ার ဘက်ထရီဆိုတာဘာပါလဲဒေါက်ခင်မျိုးသက်မေးမြန်းတင်ပြထားပါတယ်
နျူကလ িয়ার ဘက်ထရီကိုတုံးနာနဲ့ပတ်သက်ပြီးတော့သိကြတော့ပါဆရာနျူကလ িয়ার ဘက်ထရီကဘာလဲတော့ပြပါမယ
်နျူကလ িয়ার ဘက်ထရီဆိုတာဒီရေဒီယိုအက်တစ်ဖြစ်တဲ့ပစ္စည်းတွေကနေပြီးတော့စွမ်းအင်ကိုရရှိတာပဲအဲ့စွမ်းအင်ကိုကျွန်တော်တို့ကရက်စစ်စွမ်းအင်ဖြစ်ကိုပြောင်းတော့တုံးကြတာပေါ့တုံးနေကြပုံစံနဲ့ပေါ့ reaction တွေ voltage cell လို့ပြောတဲ့ reaction တွေပုံစံနဲ့မတူဘဲနဲ့အဲ့ဒီအနုမျိုးရောင်ခြည်ကနေပြီးတော့ nuclear ရောင်ခြည်ကနေပြီးတော့ဆီယက်စစ်စွမ်းအင်ကိုပြောင်းလဲအသုံးပြုခြင်းကိုစပြီးတော့လုပ်နေကြတော့ပေါ့လူတွေကြားတဲ့ကြည်ကြည်ပြင်းပြသုံးနိုင်ဖို့လုပ်လဲလုပ်နေတာပေါ့
ဟုတ် battery ကိုဘယ်လိုစထန်တာလဲဆိုတာနေပြီးတော့အခု nuclear battery ဖြစ်လာတဲ့အထိပေါ့အဲ့ battery ကိုစပြီးတော့ပြပြပေးပါဆက်
ဒီအစစွမ်းအင်ကိုထုတ်မယ်ဆိုရင်တောင်းလဲပေါ့အပူကွာချားချက်ကနေထုတ်လို့ရတယ်။ရောင်ခြည်ကနေထုတ်လို့ရတယ်။အခုဖြစ်နေရောင်ခြည်ကနေထုတ်လဲဆိုလာစွမ်းအင်စသဖြင့်ထုတ်တာပေါ့။ဒါပေမဲ့အခုကျွန်တော်တို့ပြောမယ့်နျူကလ িয়ার ဘက်ထရီကတော့အဲ့လိုမဟုတ်။သူ့စွမ်းအင်ထည့်ပေးစရာမလိုဘူး။စွမ်းအင်လည်းတွင်းလို့မရဘူး။ကျွန်တော်ဘက်ထရီအားသွင်းတယ်အားသွင်းတယ်ဆိုတော့ဘက်ထရီကအားသွင်းလို့မရတဲ့ဘက်ထရီမျိုး။ဒါပေမဲ့နှစ်အကြာကြီးခံတဲ့ဘက်ထရီမျိုးဒီဘက်ထရီကရောင်ခြည်ကနေထွက်လာတဲ့စွမ်းအင်ကိုတုံးတဲ့ဘက်ထရီဖြစ်တယ်။နျူကလ িয়ার ဘက်ထရီကြတော့ဒီစွမ်းအင်ကိုထုတ်ပေးတဲ့ပစ္စည်းထည့်တာ။ဥပမာဖြင့် nickel isotopes 63 nickel 63 isotopes နဲ့သူက alpha ရောင်ခြည်ထွက်တယ်။နောက်သူ့နဲ့တူ beta ရောင်ခြည်လည်းထွက်တယ်။အဲ့ရောင်ခြည်ကဒီဆက်ကူပေါ်ပါလေးတော့မှတိတ်မဖောက်နိုင်ဘူးသူစွန့်အင်ကနေပြီးတော့တရက်စစ်စွန့်အင်ကိုပြောင်းဖို့နီလန်ရှာပြီးတော့လုပ်ရတယ်နျူကလ িয়ার ရီအက်ရှင်ကြောင့်ဖြစ်လာတဲ့စွန့်အင်ကိုယူမလားဒါမှမဟုတ်ရင်ဒီကနေတိုက်ရိုက်ရောင်ခြည်ကနေယူမလားဆိုတဲ့ဟာနှစ်ခုရှိတယ်ဓာတ်ပေါင်းမှုတွေမှာနျူကလ িয়ার ရီအက်ရှင်တွေဖြစ်ပေါ်တယ်အဲ့ဒါကို chain reaction လို့ခေါ်တယ်အဲ့ chain reaction ကနေပြီးတော့ထွက်လာတဲ့အပူကအမှန်တကြီးမာတယ်အဲ့ဒီအပူကလည်းဆက်စစ်တက်အများကြီးထုတ်တယ်ဒီနျူကလ িয়ার ဘက်ထရီကတော့အဲ့လိုမဟုတ်သူထွက်လာတဲ့ရောင်ခြည်ရောင်ခြည်ကနေပြီးတော့ကျွန်တော်တို့အဲ့ဒီရောင်ခြည်ကိုတက်စစ်စွန့်အင်ကိုပြောင်းမယ်အခုခေတ်မှာတော့အရန်ကောင်းလာတာဟာ IC လို့ခေါ်တဲ့ဒပန်းချက်ကူပစ္စည်းတွေကနေပြီးတော့သူ့ကိုပြောင်းလို့ရပြီစွန့်အင်နည်းနည်းလေးကနေအများကြီးဖြစ်အောင်လုပ်နိုင်မယ်လို့ယူဆတော့စလုပ်တာဖြစ်တယ်
ဒီ battery ကို nuclear battery ဆိုတော့အနုမြူရောင်ခြည်တွေထွက်လာမှဆိုကြောက်တယ်ဆရာပြောတယ်ဆိုအန်တရမရှိဘူးပေါ့နော်ဒီဟို nuclear battery က
nuclear battery ကလုံးဝအန်တရမရှိဘူးပြီးတော့ nuclear ဆွတ်မြစ်ပစ္စည်းလည်းမထွက်လာဘူးပြီးရင်သူကမြေ nickel လောက်လိုက်ရင် copper ဖြစ်သွားတယ်ကျင်းနီဖြစ်သွားတယ်ကျင်းနီကိုတာမန်ကျင်းနီပဲဖြစ်သွားတယ်အတွက်သူ့ကိုပြန်သုံးရင်တော့မှရတဲ့အခါမျိုးဖြစ်တယ်ဘာမှပြဿနာမရှိဘူး
ကျ nuclear battery ကဟိုဘယ်လောက်လောက်ကြာပြီလဲဆရာဒီ nuclear battery စတွေ့တာဘယ်လောက်လောက်ကြာပြီလဲဆရာ
အဲ့ဒီ1910လောက်ပတ်ဝန်းကျင်လောက်ကလေးက တွေ့တယ်ဆိုတော့အခုဆိုရင်နှစ်တရာကျော်သွားပြီပေါ့တွေ့တယ်ဒါပေမဲ့စပြီးတော့လုတ်တဲ့ခါမှာနီးနှစ်နီးနဲ့လုတ်တယ်တနည်းကတော့တာမဲပေါ့အပူကွန်ဗာတာအပူကိုပြောင်းလဲစေပြီးတော့တက်စစ်တက်ထုတ်တယ်ဟာ space craft တွေဖြစ်တဲ့ဟိုဂျူဒုတို့အနှစ်အကြာကြီးသုံးလို့ရတဲ့ခင်းလင်းမြင်ကိုသွားတဲ့
ဒီနေ့လုတ်တဲ့အာဂတယင်တွေပေါ့
အာဂတယင်တွေပေါ့နော်အာဂတယင်တွေမှာนิวเคลียร์บัตเตอรี่ကိုပထမဆုံးသုံးတော့သားမအပူကနေပဲထုတ်တယ်ဆက်စစ်တာထုတ်တယ်ဟာကိုစသုံးပါအကြီးကြီးတွေပဲသုံးလို့ရတော့ကျန်တဲ့နေရာသုံးလို့မရသေးတော့နောက်ထပ်လေ့လာကြည့်တဲ့အခါမှာခုခေတ်မှာနည်းပညာတွေလည်းကောင်းလာပြီ IC လို့ခေါ်တဲ့ဆီမီကွန်ဒက်တာတွေလည်းကောင်းလာပြီဆိုတော့အဲ့ဒီရောင်ခြည်ကနေပြီးတော့ဆင့်ပွားတဲ့ဆက်စစ်တာကိုထုတ်လာနိုင်တာတွေ့ရတယ်အဲ့တော့ထုတ်လာနိုင်တဲ့ voltage ဟာအမှန်တန်နည်းပါတယ်လောလောဆယ်မှာဒါပေမဲ့သူတို့ကဆက်ကစမ်းတတ်နေရဖြစ်တဲ့အတွက်ဒီ3 watt လောက်ထွက်လာပြီဆိုရင်အကုန်လုံးသုံးလို့ရမယ်လို့ယူဆတယ်အဲ့ဒါလဲစတင်ရနေပြီလို့ပြောနေကြပါတယ်ဟုတ်ဟုတ်ဆက်စပ်
ပြောတော့စနစ်နှစ်မျိုးရှိရအပူသုံးတာနဲ့မသုံးတာအဲ့ဒါလေးရှင်းပြပေးပါဆ
ရာအပူသုံးတဲ့ဘာဖြစ်ကြတော့တက်စစ်ဓာတ်ရဖို့အတွက်ပေါ့လေတနည်းအားမှာအပူညှောင်းအောင်လုပ်လိုက်ရတယ်ဥပမာပြက်တတ်တူချောင်းနဲ့ချောင်းကတ်ထားမယ်တစ်ချောင်းကိုအပူပေးလိုက်မယ်ဘလို့အပူပေးလဲဆိုရင်ခုနကဒီရောင်ခြည်ကထွက်လာတယ်အပီတရောင်ခြည်ကအဲ့ဒီမှာသွားပြော့ဆက်ကသွားကြရင်ပူလာတယ်ပူလာတဲ့ခါမှာအလက်ထရွန်တွေကအေးတဲ့ဘက်ကိုကူးပြောင်းသွားတယ်အဲ့တော့အပူနဲ့အေးကူးပြောင်းတဲ့ဟာကနေအလက်ထရွန်ကူးပြောင်းတယ်ဆိုတက်စစ်ဓာတ်ထွက်လာအဲ့ဒီဟာမြဲများလို့ကြည့်ရင်ပစ္စည်းကြီးကြီးသုံးရပါတယ်အဲ့တော့ပစ္စည်းကြီးကြီးပဲသုံးရမှာတို့ဖြစ်တဲ့အတွက်သားမဲကွန်ဗာတာကိုကျွန်တော်တို့သိမသုံးကြတော့ဘူးနောက်ပိုင်းမှာဒီ AI နည်းပညာလည်းပေါ်လာတယ် IC တွေလည်းပေါ်လာတော့ဖြစ်နိုင်ရင်တော့ရောင်ခြည်ကိုဆီမီကွန်ဒက်တာကနေပေါ့တိုက်ရိုက်အသုံးပြုတော့တရားစစ်ဓာတ်ဒီအီလက်ထရွန်တွေထွက်အောင်လုပ်နေတဲ့နည်းပညာကိုပဲသုံးနေကြတယ်ဒီနည်းစဉ်ကလည်းအမှန်တန်ကောင်းလာပြီလို့တွေ့နေရတယ်
။နျူကလ িয়ার ဘက်ထရီရဲ့အကြီးကြီးတွေမဟုတ်ပါဘူး။အခုတေးသုံးလို့ရအောင်လုပ်နေတဲ့သဘောပေါ့နော်
။နျူကလ িয়ার ဘက်ထရီကအခုကသေးလေးပဲလို့တော့လေ။ဘာကြောင့်လဲဆိုရင်ကြီးကြီးကြီးသုံးလို့မရ၊နက်ဂျက်တွေဝင်သုံးနေတယ်။လက်ကင်ဖုန်းတွေမှာသုံးနေတယ်။ဒီနှလုံးခုန်ဆက်တွေမှာသုံးနေတယ်။ဒါဆိုရင်တော့သေးပဲလို့ပါပဲ။သေးပဲလို့လို့ရမယ်။အဲ့သူတို့အခုလည်းအဲ့ဒီအတွက်ကိုလုံလောက်အောင်တော့သုံးလို့ရနေပြီ။ဒီသေးရဖို့အတွက်ကတော့အမှန်ကွန်ပက်ဖြစ်လို့ပါလေဘလောက်သေးလဲဆိုရင်အခုဒင်္ဂါပြားရဲ့တဝက်လောက်ပဲရှိတဲ့နေသားတီကိုသူလုတ်လို့ရပြီအဲ့တော့ဒုတိယအဆင့်ကအဲ့ဒီဒင်္ဂါပြားတဝက်လောက်ရှိတဲ့ဇီကနေပြီးတော့ပြစ်စစ်တပို့ပြီးတော့ထွက်အောင်ဆီမီကွန်ဒက်တာတွေဘလောက်သုံးရမလဲဘလို့သုံးရမလဲဆိုတာကိုလေ့လာနေသေးပဲဖြစ်တယ်အခုကတော့ဒီဟိုပေ့စ်မေကာလို့ခေါ်တဲ့နှလုံးခုန်ဆက်ဒီမှာတော့သူသုံးလို့ရပါပြီအားသွင်းစရာမလိုဘဲနှစ်ပေါင်းများစွာခန့်အောင်သူ့လိုနိုင်တဲ့အတွက်အမှန်အဆင်ပြေမယ်လို့ယူဆတာ
ဒေါက်တာခင်မောင်ညိုရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်။ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ပေးခဲ့တဲ့သိပ္ပံနဲ့ဤပညာကဏ္ဍပါရှင်။ဒီကနေ့ညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်ဖြူထွေးတလဲပြောပြပေးပါမယ်ရှင်။
အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီတို့ဒီကနေ့ပြည်ထောင်နိုင်ငံမှာတွေ့ဆုံကြပြီးတော့အမေရိကန်ကယူကရိန်းအတွက်နောက်ထပ်အကူအညီဒေါ်လာ225တန်ထပ်ပြီးတော့ပေးသွားမယ်အကြောင်းသမ္မတဘိုင်ဒန်ကကြေညာပါတယ်။ပြည်ထောင်နိုင်ငံနော်မန်ဒီမှာဒီဒေးနေ့အနှစ်80ပြည့်အခမ်းအနားတွေမနေ့ကတက်ရောက်ခဲ့ကြတဲ့ခေါင်းဆောင်2ယောက်ဒီကနေ့ပါရီမြို့တော်မှာတွေ့ဆုံကြတာဖြစ်ပါတယ်။ယူကရိန်းကိုစီးရီးအရာထောက်ပံ့နိုင်ဖို့အမေရိကန်လွှတ်တော်မှာလွှတ်တော်အမတ်တချို့ကြောင့်အတိမပြုနိုင်ပဲကြန့်ကြာခဲ့တဲ့အပေါ်မှာလည်းသမ္မတဘိုင်ဒန်ကယူကရိန်းသမ္မတကိုဒီကနေ့တွေ့ဆုံချိန်မှာတောင်းပန်ခဲ့ပါတယ်ရှင်။ရုရှားကျူးကျော်မှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းအတွက်တရားမျှတတဲ့ငြိမ်းချမ်းရေးရရှိအောင်အနောက်နိုင်ငံတွေကအကူအညီတွေတိုးမြှင့်ပေးကြဖို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကဒီကနေ့ပြည်သစ်လွှတ်တော်မှာတိုက်တွန်းပြောကြားပါတယ်။ယူကရိန်းအတွက်တိုက်ခိုက်ရေးလေယာဉ်တွေအများဆုံးပို့ပေးမယ်လို့ပြည်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကကြာသပတေးနေ့ကကြေညာထားချိန်မှာဒီလိုမဟာမိတ်တွေရဲ့စုပေါင်းအင်အားနဲ့ရုရှားကိုအနိုင်ရမယ်ဆိုတာအခိုင်အမာယုံကြည်ပါတယ်လို့လည်းယူကရိန်းသမ္မတဇယ်လန်စကီကပြောဆိုသွားပါတယ်။ အားလုံးရဲ့စူးစီးညင်ညွတ်မှုအားနောက်မဟာမိတ်တွေရဲ့စွမ်းအားနဲ့တူညီတဲ့အထွေခေါ်စူပေါင်းအားကိုလွန်ခဲ့တဲ့အနှစ်80ကပြသနိုင်ခဲ့တယ်လို့အခုဒီချိန်မှာလည်းကောင်းကောင်းပြသနိုင်မှာပါဆိုပြီးတော့ဒီကနေ့ပြင်သစ်လွှတ်တော်မှာပြောကြားတဲ့မိန့်ခွန်းအတွင်းယူကရိန်းသမ္မတကပြောဆိုခဲ့တာဖြစ်ပါတယ်ရှင်
တောက်ကြညာရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Joel Gales နဲ့ Zambe Hansa ဖြစ်ပါတယ်ကျွန်မကဆုမမဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ် VOA American တန်ရဲ့အစီအစဉ်တွေကို Washington DC မြို့တော်ကနေထိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ် VOA ရဲ့သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပရာဝေးကွာလို့လိုရာဆန္ဒတွေပြေကြပါသေးရှင်
This program has come.